ဒီကနေ့သာသနာတော်နေ့2556ခုကောဇာတိကေ1385ခုဥဒကူလာကြီးကျော်6ရက်နေ့ညကြာအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ရန်ကုန်မြို့နယ်တဒါလီလံဝသာသနာ့ဝန်ကြီးဌာနသုတေရီဓမ္မဗိမာန်တော်မှာရှင်ရင်ပြင်ပါတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပင်မှာဒီကနေ့ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တက္ကကြီးဦးရဲကောင်မြတ်တက္ကမကြီးဒေါက်ခင်မြင့်ဆွေသာသမီများဖြစ်ကြတဲ့တက္ကကြီးဦးထွန်းမောင်တက္ကမကြီးဒေါက်ခင်ဆွေတက်သာမောင်ရဲထွန်းမောင်ရဲဝင်းထွန်းသမီးမတ်တနုထွန်းမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီနေ့ညပြည်သူပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကိုင်ရကြသည်။ဒီကနေ့တို့လည်းမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားကိုင်ရပါလေ။ဒီလိုဒီနေ့ညတရားဓမ္မပေါင်းသူတော်ကောင်းတို့ကိုအရှင်တို့ပန်တရားဟောမှလေဆိုလို့ရှိရင်မယုတ္တနိကေမဟာဝဂတန်ယုတ်ပါဠိတော်မှာလာရှိတဲ့သစ္စာတန်ရုပ်ဆိုပြီးတော့အပိုင်းကဏ္ဍတစ်ခုခွဲပြီးတော့သံဃာနာတင်ထားတဲ့မြတ်စွာဘုရားတရားဒေသနာတော်တွေရှိပါတယ်ဒီကနေ့ညအဲ့ဒီသစ္စာတန်ရုပ်ထဲမှာလာရှိတဲ့သုတ်တန်နေ14-5-6ပုံလောက်ဝိဉ္ဇဉ်ကောင်းထဲမှာမှတ်သားလာပါတယ်သုတ်တန်နေအဲ့လောက်အများကြီးတထိုင်နဲ့နာရမှာဆိုတော့တရားကအရင်ရင်းရင်းရှိမှလားလို့လည်းအောက်မိတ်မနေနဲ့နော်တစ္ဆာတရားနဲ့ပတ်သက်ပြီးတော့တချို့လည်းပဲဒကာကြီးဒကာမကြီးများကြားဖို့ပြည်သားတွေပါဒါမဲ့ဦးဇင်းတို့စိတ်ထဲမှာအစီအစဉ်တရားကလေးပြောချင်ပါလေတစ္ဆာတန်ရုပ်မှာဟောထားတဲ့သုတ်တန်တွေကအများကြီးပါဘာကြောင့်ဒီတစ္ဆာတရားကိုဦးဇင်းတို့ဟောရတော့ဆိုတော့ဓမ္မဒါနကုသိုလ်ရှင်ဖြစ်တဲ့ဒကာကြီးဦးရဲကောင်ညွန့်ကသစ္စာနဲ့ပတ်သက်ပြီးတော့သူကလေးလေးနက်နက်ကြည်ကြည်ပြန့်ပြန့်ဟောစီခြင်းနဲ့လို့ဦးဇင်းကိုအထူးသဖြင့်သူကဦးဇင်းတို့တတိပဒံပါဠိတော်မှာလာရှိတဲ့သစ္စာပတ်ပပိုင်းကိုဟောစီခြင်းလားအဲ့ဒါမနေ့ကရောက်တော့ဦးဇင်းကသစ္စာတရားနဲ့ပတ်သက်ပြီးတော့လေဒီသရောဘုရားကြီးရေးသားတော်မူခဲ့တဲ့သစ္စာထဒီပနီကိုအခြေခံပြီးတော့သစ္စာအနဲ့16ချက်ကိုအခြေခံပြီးတော့သစ္စာနဲ့ပတ်သက်ပြီးတော့အသေးသေးပြောဖို့စီစဉ်ထားပါတယ်။ဒီနေ့တော့ဦးဇင်းကသစ္စာတရားဟာဘဝမှာသိဖို့အရေးအကြီးဆုံးဆိုတဲ့အချက်ကိုပြောနေတာ။သစ္စာတန်ရုပ်ကိုဦးဇင်းတို့လေ့လာကြည့်တော့ကြည့်ရှုဦးဇင်းတို့လေ့လာကြည့်တဲ့အခါမှာစိတ်ထဲမှာဘယ်လိုခံစားရတော့ဆိုတော့လောကမှာအကြီးအကြီးဆုံးကတစ္ဆာလေးပါးကိုတိဖို့ပဲဆိုတော့ခံစားချက်ပေါ့ဘုရားတို့တစ္ဆာကိုတိတယ်ဆိုတာကတော့နှစ်မျိုးရှိတာပေါ့အနုဘောဓတိတဲ့မှန်းဆပြီးတော့တိတာဘုရားရဟန္တာတွေရသူတော်ကောင်းကြီးတွေပြောတဲ့တစ္ဆာနဲ့ပတ်သက်တဲ့တရားစကားတွေကိုနာယူပြီးတော့ကိုယ်စိတ်ထဲကလည်းပဲစဉ်းစားတွေးတောပြီးတော့မှန်းဆပြီးတော့တိရတာအနုဘောဓတိဒီကနေ့ဦးဇင်းတို့ဟောတာကကိုယ်လည်းပဲအနုဘောဓတိတောင်ပြည့်စုံလို့မရှိသေးပါဘူး။ဘိသဘောသူတော်ကောင်းတို့လည်းပဲဘိသဘောသူတော်ကောင်းတို့ကိုလည်းပဲအနုဘောဓတိဆိုတဲ့မှန်းဆတိတွေရှင်းပြစေဖို့ပေါ့။နောက်ထပ်ဦးဇင်းတို့တစ္ဆာကိုသိတာတစ်မျိုးရှိသေးတယ်။အဲ့ဒါကဘာလဲဆိုတော့ပတိဝေဒာတိမဲ့ညာဖြင့်ထိုးထွင်းပြီးတော့သိတာ။သစ္စာလေးပါးကိုထိုးထွင်းသိပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသည့်အခြေအမြဲတမ်းဆူရှားတဲ့ထက်မြက်တဲ့ဉာဏ်ပေါ့ပုထုဇဉ်အလွယ်ကိုဖြတ်ပြီးတော့အရိယာဇတ်ကိုရောက်သွားစေတဲ့အတိပေါ့သစ္စာလေးပါးကိုပฏิဝေဒနဲ့ထိုးထွင်းသိပြီဆိုရင်ဒါအရိယာလို့ခေါ်ရပါပဲသစ္စာလေးပါးကိုပฏิဝေဒသည်မသိသေးဘူးဆိုရင်ဒါပုထုဇဉ်နဲ့မှပဲရှိသေးတယ်ပေါ့တို့ကတော့အရိယာအဖြစ်ကိုပြုတတ်တဲ့အဲ့ဒါမြင့်မြတ်တဲ့ဉာဏ်လို့ပြောရပါဆိုပရိယာမဉာဏ်ပေါ့တော့ဦးဇင်းတို့ဒီသစ္စာတန်ရုပ်ကိုလေ့လာကြည့်တဲ့အခါမှာ ဘဝမှာသစ္စာလေးပါးကိုသိဖို့ရသည်အရေးအကြီးဆုံးလို့ခေါင်းထဲမှာအဲ့ဒီအတွေ့အလေးပေါ်လာတယ်။ဒါကြောင့်မလို့ဒီနေ့တရားကောင်းခြင်းကိုသစ္စာသိဖို့အရေးအကြီးဆုံးလို့ခေါင်းခြင်းတတ်ပါတယ်။ဘာတရားလဲလို့မေးရင်တရားကခေါင်းခြင်းကလည်းပါအောင်မကိုဒီမှာတုတ်တန်လေးကအများကြီးထည့်ထားတာဆိုတော့တခုခုကိုရည်ရွယ်ပြီးတော့သူကတက်လို့ကမရဘူးဟုတ်လားဒါကြောင့်တစ္ဆာတိဖို့အရေးကြီးဆုံးလို့ဒါတရားရဲ့ခေါင်းစဉ်ကိုအဲ့ဒါလိုမှတ်ပြီးတော့တစ္ဆာတရားနဲ့ပတ်သက်ပြီးတော့ဒကာမတို့ဦးဇင်းတို့ဓမ္မဘဟုတုတ္တတိုးစီဖို့ဆိုတဲ့ရည်ရွယ်ချက်ဖြင့်ဦးဇင်းတို့ဟောကြားရနာကြားရအောင်နော်ဒီတရားတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်္ဂတန်ဤပြန်ကြည်လင်တော်မူတဲ့မဟာကရုဏာကိုသိစေအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့တပည့်မြတ်ဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအောင်စို့အလုံးလည်းဥချီမူပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရေယံပညာပိသောတဝိရတမောဟတမသာနရမရလောကကရုဏဝနိဒုက္ခတံဂတိဝိမုတ်တံကရုဏာတိတလဟရေယံမဟာကရုဏာရောဖြင့်ဤမြတ်သောစိတ်နှလုံးလည်းရှိတော်မူပါဝိထသောပညာပိသောတဝိရတမောဟတမအရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်ကိုဖဲခွာတော်မူပြီးထသောသာနရမရလောကကရောလူနေပြမတတဝအနန္တတို့၏ကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထသောဂတိဝိမုဒ္ဓံဒေဝမနုဿာနိရယံနေပေတတရိသလာယအရှင်ငါဓမ္မဂတိရောမာလိသူတဖြင့်ကျင့်လွတ်တော်မူပြီးထသောသူကတံတတဝါတို့အားအကျိုးများကြောင့်ဟောမှန်သောတရားကောင်းကိုယ်တော်မြတ်ဆိုတော်မူပါပြီးထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်ထားပရမားကဲ့သို့ပြပခြင်းနှင့်ပြင်င်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုနေရန်တရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူယောနံနှစ်ဖြာဖြစ်ကြပါသောဘုရားတရီတော်တို့သည်ဝိနေဝနာမကာယဝစီမနောကြည့်၍သုံးဤဒေါရပနာမဖြင့်ဒုက္ခယုကျိုးလက်ဆုံးမောဟရှိခိုးဥညုပ်ပါဤမြတ်စွာဘုရားသစ္စာတရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ခေတ်ကနေစတင်ပြီးတော့ပြောခြင်းတော့ဆိုလို့ရှိရယ်မြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်တွေဟာသစ္စာ၄ပါးကလွတ်တဲ့တရားဆိုတာမရှိဘူးတဲ့ဦးဇင်းတို့တိတ္တပါဝနသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့သုတ်တံတစ်ပုဒ်ရှိတယ်အဲ့ဒီသုတ်တံမှာမြတ်စွာဘုရားကဘာအမိန့်ရှိထားတယ်ဆိုတော့အခါတပါးယဟန်တန်ဃာတွေခြံရံပြီးတော့ရှင်းတိုက်တော်ကြီးတွေကိုမြတ်စွာဘုရားရောက်နေတယ်။ကြွေကြနေတဲ့ရှင်းတိုက်ရုပ်ကိုတဆုပ်လောက်မြတ်စွာဘုရားကောက်ပြီးတော့ယဟန်တန်ဃာတော်တွေကိုခေတ္တတို့တဲ့။ဟောဒီငါဘုရားရဲ့လက်တော်မှာရှိတဲ့ရှင်းတိုက်ရုပ်နဲ့ဒီရှင်းတိုက်တော်ကြီးတတော်လုံးမှာရှင်းတိုက်ပင်တွေပေါ်မှာရှိနေတဲ့ရှင်းတိုက်ရုပ်တွေဟာဘုရားကများတယ်လို့လို့နေတယ်။အဲ့ဒီတော့အင်မတန်ကွာခြားပါလေဗျာလက်တော်မှာရှိတဲ့ရှင်တဲ့ယုတ်ကအနည်းငယ်မျှပါအဲ့တော့မြတ်စွာဘုရားကဗာမင်းကြီးလဲဆိုတော့ငါဘုရားရဲ့လက်တော်မှာရှိတဲ့ရှင်တဲ့ယုတ်ဟာအနည်းငယ်မျှဖြစ်တယ်လို့ပဲဟောဒီလောကကြီးမှာငါဘုရားသိရနဲ့ဟောတဲ့တရားသိရနဲ့မဟောတဲ့တရားအဲ့ဒါသိရနဲ့မဟောတဲ့တရားကရှင်တဲ့တော်ကြီးထဲမှာရှိတဲ့ရှင်တဲ့ယုတ်များတစ်ဖွဲ့အများကြီးပဲတိရနဲ့ဟောတဲ့တရားကလက်ထဲမှာရှိတဲ့ရင်တွေရိုက်လို့ပဲရှိတယ်တဲ့ဆိုလိုတာကမြတ်စွာဘုရားတိတော်မူမြင်တော်မူရနဲ့မဟောတဲ့လို့မဟောတိုက်လို့မဟောတဲ့တရားတွေကပို့ပြီးတော့များတဲ့ဘာဖြစ်လို့အဲ့ဒီတရားတွေကိုမြတ်စွာဘုရားမဟောတော့ဆိုတော့ ဲ့ဒီတရားကိုဟောကြားခြင်းအဖြစ်နားယူခြင်းအဖြစ်ငြိမ်ွေးဖို့ရလည်းမဖြစ်နိုင်ဘူးအကျင့်မြတ်ရဲ့အစာလည်းမဟုတ်ဘူးဒုက္ခခတ်တဲ့ချုပ်ငင်းခြင်းကလည်းမဖြစ်နိုင်ဘူးဆိုလိုဥစဉ်တို့တူတူပြောရရင်တော့ဘာအကျိုးစီးပွားနဲ့မှလည်းမဆက်တဲ့အတွက်ကြောင့်အဲ့ဒီတရားတွေကိုမဟောတာပါတဲ့ဒါဖြစ်ရင်ဘာတရားတွေကိုဟောတာတုန်းဆိုတော့သစ္စာ၄ပါးနဲ့စက်တဲ့တရားတွေကိုပဲမြတ်စွာဘုရားဟောတယ်တဲ့ဒါကဒုက္ခဒါကဆိုတာဒီခန္ဓာ၅ပါးကိုပြောတာဒီခန္ဓာဟာဒုက္ခသစ္စာဒီလောဘဆိုတဲ့လူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘတရားတွေဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဒုက္ခသမုဒယသစ္စာဟောဒီတဏှာလောဘချုပ်ရာနိဗ္ဗာန်ဆိုတဲ့သဘောတရားကြီးဒုက္ခချုပ်ရပြီအဲ့ဒီဒုက္ခချုပ်ရနိဗ္ဗာန်ဆိုတာကိုမျက်မှောက်ပြုခြင်းနဲ့ချုပ်ရမဂ္ဂင်7ပါးကိုပွားများရလိမ့်မယ်လို့အဲ့ဒါလို့တစ္ဆာ၄ပါးနဲ့ဆက်တဲ့စကားတစ္ဆာ၄ပါးနဲ့ဆက်တဲ့တရားတွေကိုပဲမြတ်စွာဘုရားဟောပါလေတဲ့ဘာဖြစ်လို့အဲ့ဒါကိုဟောရတော့ဆိုတော့အဲ့ဒီတစ္ဆာ၄ပါးနဲ့ဆက်သောတရားတို့ဒီသာလျင်အကျိုးစီးပွားနဲ့ဆက်တယ်အကျင့်မြတ်ရဲ့အစာလည်းဖြစ်တယ်။ငြိမ်ွေးဖို့ရန်လည်းဖြစ်တယ်။ဒုက္ခခတ်တဲ့ချုပ်ငင်းဖို့ရန်လည်းဖြစ်တယ်။နောက်ဆုံးမဉ္ဇဉ်ပုံဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရန်ဖြစ်တယ်တဲ့။ဒါကြောင့်မို့လို့တစ္ဆာ၄ပါးနဲ့ဆက်တဲ့တရားစကားကိုပဲမြတ်စွာဘုရားဟောတယ်။တစ္ဆာ၄ပါးဆိုတာဘာတွေလဲဆိုတာပိဋကပေါင်းတော်ကောင်းတို့အချိန်ကအချင်းတို့အလုံးနားလည်ကြပြီလား။ဒါပေမဲ့တစ္ဆာဆိုတာပြောလို့နားထောင်လို့ဘယ်တော့မှရိုးသွားတဲ့သဘောမရှိဘူး။တစ္ဆာဟဝေတာတုတ္တရာရတ္တနံဆိုတာလေးရှိတယ်။အရသာတကအရသာထဲမှာတစ္ဆာရဲ့အရသာကြီးအကောင်းဆုံးအချိုဆုံးအမိန်ဆုံးလို့မြတ်စွာဘုရားဟောတာလား။ဒါကြောင့်မို့လို့ရိုးမသွားတာပဲ။ဟောဒီခန္ဓာမှန်သမျှဘဒုခန္ဓာပဲဖြစ်ဖြစ်ဟောဒီဘဝမှန်သမျှဘလူဘဝမျိုးပဲဖြစ်ဖြစ်တကယ်ရှင်ဖြစ်ရှင်ရဲ့ဒုက္ခမျှတာဖြစ်တယ်တဲ့ဒုက္ခတစ္ဆာလူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့တဏှာလောဘတွေဆင်းရဲဒုက္ခအားလုံးတို့ရဲ့အကြောင်းတရားဖြစ်တယ်တဲ့သမုဒယသစ္စာလောဘချုပ်ငြင်းခြင်းဒီသာလျှင်ဒုက္ခချုပ်ငြင်းခြင်းနိဗ္ဗာန်ဖြစ်တယ်တဲ့အဲ့ဒီလောဘချုပ်ငြင်းပြီးတော့ဒုက္ခချုပ်ငြင်းရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုလို့ရှိရင်မမြဲတာကိုမမြဲဘူးလို့သိတဲ့တမာဒိဋ္ဌိကောင်းဆောင်တဲ့မဂ္ဂင်7ပါးကိုပွားများကြရမယ်အဲ့ဒါကိုတစ္ဆာ၄ပါးလို့အကျဉ်းမြင်တရားဓမ္မတို့ဥရှင်တို့နားလည်ထားကြရမယ်မှတ်သားထားကြရမယ်အဲ့တော့မြတ်စွာဘုရားကတစ္ဆာနဲ့ပတ်သက်ပြီးတော့ဘလောက်အလေးနဲ့ထားတယ်ဆိုလို့ရှိရင်ဥရှင်တို့ဝိတက္ကတုတ်တံဆိုတာမှကြတော့ဘလို့ဟောထားလဲဆိုတော့စိတ်သားတို့တဲ့တွေးမယ်ကြံမယ်ဆိုလို့ရှိရင်ကာမဝိတက်၊ဇာပါဒဝိတက်၊ဝိညာဝိတက်ဆိုတဲ့အတွေးတွေအကြံတွေကိုမတွေးကြနဲ့မကြံရနဲ့တဲ့နော်ကာမဝိတက်ဆိုတာကကာမဂုဏ်နဲ့ပတ်သက်ပြီးတော့စဉ်းစားတဲ့အတွေးပေါ့။ဇပါဒဝိတက်ဆိုတာကတော့တစ်စုံတစ်ယောက်တစ်စုံတစ်ခုသောအခြေအနေနဲ့ပတ်သက်ပြီးတော့မကြည်မနှက်တွေးနေတဲ့အတွေးပေါ့။ဝိညာဝိတက်ဆိုတာကတော့မကြည်နဲ့တဲ့အဆင့်နဲ့မကတော့ဘဲနဲ့ငါကတော့နှိမ့်ချက်တော့မယ်ဒီလူကိုသွားပြီးတော့နှင်းစေတော့မယ်ပြောလိုက်တော့မယ်ပြုတ်လိုက်တော့မယ်ဆိုသည့်အဖြစ်တွေးလာတဲ့အတွေးပေါ့။အဲ့ဒါဝိညာဝိတက်အဲ့ဒီလိုကာမဝိတက်၊ဇာပါဒဝိတက်၊ဝိညာဝိတက်ဆိုတဲ့အတွေးမျိုးမတွေးနဲ့တဲ့အဲ့ဒါဒီတွေးခြင်းအဖြစ်ဘာအကျိုးမှမရှိနိုင်ဘူး။ငြိမ်ွေးဖို့လည်းမဖြစ်ဘူး။မဉ္ဇဉ်ပုံညာရဖို့လည်းမဟုတ်ဘူး။ဒုက္ခခတ်သိငြိမ်ဖို့လည်းမဟုတ်ဘူး။ငြိမ်ချမ်းဖို့မဖြစ်နိုင်ဘူးပေါ့။အဲ့ဒါတွေးမယ်ဆိုလို့ရှင်ဘာတွေးတဲ့လို့ဆိုတော့အော်ဒီခန္ဓာဟာဆင်းရဲတရားမျှတာလို့အဲ့ဒီအတွေးလေးတွေးပါတဲ့။တိတ္တရဲ့လက်တွေ့ကျင့်သုံးဖို့နော်။ငါခန္ဓာ၊သူခန္ဓာ၊ဘသူခန္ဓာပဲဖြစ်ဖြစ်ဓာရီဟာဆင်းရဲတရားတွေကြည့်ပဲလို့ဒီနေရာမှာဆင်းရဲဆိုတာကကိုဖြစ်နေတာမဖြစ်လို့ခန္ဓာကိုယ်ပေါ်မှာဒုက္ခရောက်လို့အလိုမရှိတဲ့ဆင်းရဲလောက်ကိုရည်ရွယ်ပြီးတော့ပြောတာမဟုတ်ဘူးနော်ဒလက်ဇက်ပြောင်းလဲနေလို့ကောင်းလို့လည်းထိန်းထားလို့မရဆိုးလို့လည်းထိန်းထားလို့မရပြီးဆုံးပြီးဆုံးလိုက်နေလို့ဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းတော့သဘာဝတရားတွေဟာချုပ်ပြောက်ချုပ်ပြောက်သွားတာကြီးပဲမှို့လို့အကောင်းမဟုတ်ဘူးဆိုတဲ့အချက်ကလေးတနည်းအားဖြင့်အနိစ္စကိုမြင်လို့မကောင်းဘူးလို့သိတဲ့အသိပေါ့နော်ဒါကြောင့်ကိုယ်ခန္ဓာသူခန္ဓာကိုယ်ဘဝသူ့ဘဝဘယ်ဘဝပဲဖြစ်ဖြစ်ဆင်းရဲတရားတွေလို့တွေးပြရမယ် ဒုက္ခနဲ့ကြင်နဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘတရားတွေဒုက္ခတွေကိုဖြစ်စေလိမ့်မယ်လို့ဒီအတွေးကိုတွေးရမယ်။ဒါအလုံးမှန်တဲ့အတွက်ကြောင့်ဒီအတွေးဟာမြင့်မြတ်တဲ့အရှင်တစ္ဆေကိုရောက်အောင်တွန်းအားပေးလိုက်မယ်။ဘဝမှာလောဘချုပ်သွားမှလောဘချုပ်သွားမှဒါလည်းဒုက္ခတကယ်ချုပ်တဲ့နိဗ္ဗာန်ဆိုတာကိုမြတ်မောပြနိုင်လိမ့်မယ်လို့ဒီအတွေးတွေးရမယ်။ အဲ့ဒီလောဘချုပ်ပြီးတော့ဒုက္ခတကယ်ချုပ်တဲ့ချမ်းသာတဲ့ချမ်းသာမှန်ကိုလူကျင်တဲ့ရခြင်းနဲ့မျက်မှောက်ပြခြင်းနဲ့ဆိုလို့ရှိတယ်။ဖြစ်ပေါ်တိုင်းတော့ယုံနာဓမ္မသဘာဝတရားတွေရဲ့မမြဲတဲ့အနိစ္စအချက်ကိုအမှန်တိုင်းသိတဲ့မြင်တဲ့တမာဒိဋ္ဌိကောင်းဆောင်နဲ့မဲ့ခင်ဖြစ်ပါကိုပေါင်းများရမှာပါလားလို့အဲ့ဒီအတွေ့တွေ့ရတယ်။တစ္စာ၄ပါးနဲ့ပတ်သက်တာကိုတွေးတဲ့ရမယ ပူညာကိုမျက်မှောက်ပြုနိုင်တာပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာပဲဟုတ်ရလားဒါကြောင့်ဘဝတည်ခြင်းရဲ့လို့ဒီအတွေ့အကြုံကိုအကျေချက်ပြီးတော့တွေးပါဟုတ်လားလောဘတည်ခြင်းရဲ့ကိုဖြစ်စေတဲ့အရာပြောခဲ့ပြီနော်လောဘချုပ်ခြင်းတည်တာနဲ့ဒုက္ခချုပ်ခြင်းဒီအဖြစ်လေးကိုရနိုင်တယ်ဆိုရင်မဂ္ဂတစ္ဆာကိုပွားများရတယ်ဒီလိုတွေးပါတဲ့ဒါတည်တာလည်းရင်အကျင့်မြတ်ရဲ့အစာလည်းဖြစ်တယ်အကျိုးလည်းအင်မတန်ရှိတယ်ငြိမ်းချမ်းမှုလည်းဖြစ်စေတယ်နောက်ဆုံးမဉ္ဇဉ်ပုံညာအတိတုညာတို့ကိုရပြီးတော့ဒုက္ခခတ်တဲ့ငြိမ်းချမ်းနိုင်တယ်ဒါကြောင့်ဒီဖြစ်အတွေးတွေတန်ဖိုးမရှိတဲ့အတွေးတွေမတွေးပါနဲ့တဲ့မတွေးပဲမနေနိုင်လို့တွေးမယ်ဆိုရင်သစ္စာလေးပါးကိုတွေးပါဆိုတဲ့အတိပဲလို့အကျဉ်းမြင်သားတွေရမှာပေါ့နောက်ပြီးတော့မြတ်စွာဘုရားကဘာအချက်အမိန့်ရှိတော့ဦးဇင်းတို့တိစ္ဆာနာကထာအဲ့ဒီတုတ်တန်တစ်ခုရှိတယ်ပြီးတော့လူတွေကငင်းခုန်နေကြတယ်ပြောဆိုနေကြတယ်ဒီနှုတ်ကညာသွားဖြစ်တော့တဒွတ်တွတ်ထွက်နေတဲ့စကားသံကပြောနေတဲ့စကားတွေကဘယ်လိုစကားတွေလဲဆိုရင်ကိုရှင်တော့အဲ့ဒီတိဋ္ဌာနာကထာဆိုတဲ့တုတ်တန်မှာပေးထားတဲ့နာမည်ကတော့ရင်းရင်းတီးတီးပဲတိဋ္ဌာနာကထာဆိုတော့တိဋ္ဌာန်စကားပေါ့နော်ဘာပြောထားတော့ဆိုတော့မင်းနဲ့ဆက်တော်စကားတဲ့အမတ်နဲ့ဆက်တော်စကားတဲ့စစ်နဲ့ဆက်တော်စကားတဲ့စကားကို28မျိုးလောက်ပြောထားတယ်အဲ့ဒီထဲမှာလမ်းနဲ့ဆက်တော်စကားမြို့နဲ့ဆက်တော်စကားဂျွာနဲ့ဆက်တော်စကားဇနဘုတ်နဲ့ဆက်တော်စကားအမျိုးသမီးတွေနဲ့ဆက်တော်စကားခုခေတ်ဆိုရင်တော့အမှုပညာတွေနဲ့ဆက်တော်စကားအများကြီးပါပဲအဲ့ဒီမှာဒကာဓမ္မတို့ဦးဇင်းတို့နေ့စဉ်ပြောနေတဲ့စကားတွေပဲအများစုကအဲ့ဒီလိုစကားမျိုးကိုမပြောတဲ့ဘူးတဲ့မြတ်စွာဘုရားကဒါကယဟန်တော်တွေကိုဟောနေတာဘူးဟုတ်လားနောက်ပြီးတော့လူတွေပြောနေတာတွေထဲမှာတခါစိတ်သဘောထားချင်းနေမတိုက်ဆိုင်တော့အမြင်တွေကမတူကြတော့ဒီနှုတ်ကိုပဲအသုံးချပြီးတော့ဘာလုပ်နေကြတော့ငင်းခုန်နေကြတယ်ငင်းခုန်ပုံငင်းခုန်ဒီလေးတော့အဲ့ဒီထဲမှာပြောတဲ့စကားလေးတွေတော့တော်တော်စိတ်ဝင်စားတဲ့အကောင်တွေတယောက်နဲ့တယောက်အယူဝါဒကြီးရာရယဟန်နေဆိုလို့ရှိရင်ဒီတမနာဇမနာအမိခံတဲ့ပုဂ္ဂိုလ်တွေကအချင်းချင်းတွေ့လာတဲ့အခါမှာမင်းကဘယ်လောက်သိလို့တုံးမင်းသိထားတဲ့အသိတွေကသိပြီးတော့ရှေ့မရောက်ပါဘူးမင်းတစ်သလုံးလေ့လာထားတဲ့သိထားတဲ့အသည့်တွေကမင်းစီကိုပြန်လှည့်လာပြီ။ဒါကြောင့်မင်းငါ့ကိုနိုင်အောင်ပြောနိုင်ဖို့အတွက်အများကြီးစူးစမ်းလိုက်ဦး။အခုခေတ်ပြောတာထင်တယ်တော်တော်တူတယ်သိလား။အဲ့လိုမျိုးညင်းတာခုံတာကြီးရှိတယ်တဲ့။အဲ့ဒီလိုစကားမျိုးတွေကိုမပြောနဲ့တဲ့။မပြောဘဲမနေနိုင်လို့ပြောမယ်ဆိုရင်တစ္ဆာနဲ့ဆက်သောစကားကိုပြောပါတဲ့။ဟောလာပြန်ပြီနော်။လူချင်းချင်းပြောရင်လိမ့်လိမ့်မှမှပါပါနဲ့နဲ့ပြောတဲ့ဖို့တော့လုပ်မယ်။ဒါကကိုကတစ္ဆာနဲ့ပတ်သက်ပြီးတော့အမြင်ကတော်တော်ကိုကြည်ကြည်ပြန့်ပြန့်နိမ့်နိမ့်ဆိုင်ဆိုင်သိထားမယ်ဆိုရင်မပြောတတ်စရာတော့မရှိဘူးဒီပြည့်ကျုံနေရတဲ့အခြေအနေဒီဘဝဟာအကောင်းမဟုတ်ဘူးဆိုတာကိုတိုင်းရိုက်ပြောရင်လည်းရတယ်တွေဝိုက်ပြီးတော့ပြောရင်လည်းမရဘူးလားရတယ်နော်ဒါကတော့နားထောင်မဲ့လူရဲ့အခြေအနေကိုကြည့်ပြီးတော့ပြောရမှာပေါ့ဟုတ်ရဲ့လားအေးအဲ့လိုတစ္ဆာနဲ့ဆက်တော်စကားကိုပြောရမယ်ခုနကတည်းကတစ္ဆာလေးပါပြောခဲ့ပြီနော်ဘဝဆိုတာချင်းရဲ့ပါမင်းလူချင်းရချင်းနေရင်ကတော့ဆင်းရဲနေမှာပဲပင်ပန်းနေမှာပဲဆိုတဲ့စကားမျိုးပေါ့တကယ်ဒုက္ခငြိမ်းနေဆိုတာကလူကျင်မှုမရှိမှဖြစ်တာပါလောဘရှိနေတဲ့မြတ်ဒုက္ခကဘယ်တော့မှငြိမ်းမှာမဟုတ်ဘူးမင်းပူတယ်ပူတယ်လို့ငြိမ်းမနေနဲ့ပူခြင်းရဲ့အကြောင်းတရားတွေကိုမသိနိုင်နေတဲ့မြတ်ပူခြင်းကလည်းဘယ်တော့မှငြိမ်းမှာမဟုတ်ဘူးအစရှိသဖြင့်ပြောတတ်ဖို့မလိုဘူးလားဒီအပူဒီဒုက္ခတွေကိုတကယ်ငြိမ်းနေတယ်ဆိုရင်ဘဝရဲ့အမှန်တရားဖြစ်တဲ့မငြိမ်းခြင်းသဘာဝကိုအမှန်တိုင်းသိတဲ့မဂ္ဂတစ္ဆာကိုပွားများကြရလိမ့်မယ်ဝိပဿနာအလုပ်ကိုလုပ်ကြရလိမ့်မယ်အဲ့ဒီလိုအတိတ်ပဲပဲ့ရောက်တဲ့စကားမျိုးပြောတတ်ဖို့မလိုဘူးလားလိုတယ်နော်ဒါကြောင့်မြတ်စွာဘုရားကကိုယ့်ရဲ့စကားတွေကိုနားထောင်မယ်လို့လည်းထင်ရတဲ့ကိုအင်မတန်ချစ်မြတ်နိုးတဲ့သူ့ရဲ့အကျိုးစီးပွားကိုလည်းကိုကတကယ်လိုလားတယ်ဆိုတဲ့ကိုနဲ့သိရင်းနှီးတဲ့တွေ့ရင်သားရင်းနေမရှိဘူးလား ရှိတယ်။အဲ့ဒါနားထောင်မယ်လို့လည်းထင်တယ်ဆိုလို့ရှိရင်အဲ့ဒီလူတွေကိုတစ္ဆာ၄ပါးကိုပြောပြီးတော့တစ္ဆာ၄ပါးကိုသိတဲ့အသိဉာဏ်ရအောင်လုပ်ပေးပါတဲ့။အဲ့ဒါသူ့အတွက်အကောင်းဆုံးအကျိုးဆောင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပါပဲ။ဟုတ်ရဲ့လား။အေးဒါကြောင့်ပိဿပေါင်းတော်ကောင်းတို့တစ္ဆာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောမယ်ဆိုရင်တော့ပြောလို့မကုန်ဘူးပေါ့တစ္ဆာနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့မကုန်ဘူးဆိုတာကိုလည်းမြတ်စွာဘုရားကသင်္ကသနတုတ်တံမှာဟောထားတာရှိတယ်ဘလို့ဟောထားတယ်ဆိုတော့စိတ်သားတို့တဲ့ဒီတစ္ဆာလေးပါနဲ့ပတ်သက်ပြီးတော့ဥပမာဟောဒီခန္ဓာကြီးဟာဤအကြောင်းဤအကြောင်းကြောင့်လဲဆင်းရဲပဲဟိဒီအကြောင်းဒီအကြောင်းကြောင့်လဲဆင်းရဲပဲဟိလို့အခေယာကြီးကြီးပါတဲ့စာကြီးကြီးပါအခရာသုံးမှာမဟုတ်ဘူးကြီးတွေလည်းသုံးမှာမဟုတ်ဘူးဝေဖန်ချက်တွေလည်းသုံးမှာမဟုတ်ဘူးတဲ့ဟောဒီလောဘဟာဤအကြောင်းဤအကြောင်းကြောင့်ဒုက္ခကိုဖြစ်စေတဲ့တရားလို့မှန်မှန်ကန်ကန်ရေးချလိုက်ပါအခရာတွေကြီးတွေမသုံးမှာဘူးဝေဖန်ချက်တွေမသုံးမှာဘူးတဲ့အင်မတန်ကျယ်ဝန်းတယ်ပေါ့ကျယ်ဝန်းမယ်လို့ဦးဇင်းတို့ဒါကြိုးစားပြီးတော့ပြောရမှာပဲပြီးတော့သစ္စာလေးပါးဆိုတာအင်မတန်နဲ့နဲတယ်ခက်ခဲတယ်တဲ့အဲ့ဒါကိုဦးဇင်းတို့ဝါလတုတ်တန်ဖြစ်မြတ်စွာဘုရားဟောထားတာကိုတွေ့ရတယ်အရှင်အနန္ဒာကဆုံးခံသွားရင်းနဲ့ဝေဒာလီပြည်ထဲမှာလက်ချွေမင်းသားလေးတွေကမြားပြစ်လက်ကျင့်နေတာအဲ့ဒါလို့လက်ကျင့်တာကတော်တော်ဆွမ်းတယ်အဝေးကြီးကနေပြစ်ထည့်လိုက်တာအဲ့ဒါမြားတံကဒီဥဒင်းတို့တော့ခေါက်ပေါက်လို့ဆိုတဲ့တံခေါက်အပေါက်ကလေးတွေကိုတန်းကနေဝင်သွားတယ်အဲ့ဒါဟိုဘက်မှာလည်းအပေါက်လေးကြီးတွေအဲ့ဒီထဲလည်းဝင်သွားတယ်အဲ့ဒါကိုကြည့်ပြီးတော့ရှင်အနန္ဒာကအလွန်အံ့ဩတယ်အော်ဒီမင်းသားငယ်လေးတွေဟာကောင်းကောင်းလက်ကျင့်ထားကြတာကိုဆွမ်းလိုက်တာအဲ့ဒါအောင်းလုံးလို့မနေနိုင်တော့မြတ်စွာဘုရားတည်ရောက်တော့မြတ်စွာဘုရားကိုလျှောက်တယ်။လက်ရှိမင်းသားငယ်လေးတွေလေးပြည့်ကျွမ်းတဲ့အကြောင်းအဲ့ဒီမှာမြတ်စွာဘုရားကစိတ်သာအနန္တတဲ့အဲ့လိုလေးပြည့်ကျွမ်းတဲ့လူရင်နောက်ထပ်လူတဦးရှိသေးတယ်ဆိုကြပါစို့အဲ့ဒီလူကတော့သာမီးပြားကိုခုနှစ်စိတ်စိတ်ထားတယ်။မျက်စိနဲ့မြင်ဖို့တော့တော်တော်ခိုင်းရင်သွားပြီနော်။သာမီးပြားလေးကိုခုနှစ်စိတ်စိတ်ထားတယ်။အဲ့ဒီသာမီးပြားချင်းဟုတ်သွားအောင်ထိုးနိုင်တယ်တဲ့ထိတ်ထိတ်ချင်းခုနကတော့တန်ခေါက်ပုတ်တဲကိုမြားတံလေးဝင်အောင်ပြစ်နိုင်တဲ့လူနဲ့ခုနစိတ်စိတ်ထားတဲ့သာမီးပြားအချင်းချင်းထုတ်ပေါက်သွားအောင်ပြစ်နိုင်တဲ့လူဘယ်လိုမှပိုခဲရင်မလဲတဲ့သာမီးပြားခုနစိတ်စိတ်ထားတာကိုထိအောင်ထုတ်ချင်းပေါက်သွားအောင်လုပ်ဖို့ရတာပို့ပြီးတော့ခဲရင်လေဒီအဲ့ဒါတဲ့တစ္ဆာလေးပါးကိုသိဖို့ရတာပို့ခဲရင်နေတဲ့မြတ်စွာဘုရားကဟုတ်လားအဲ့လိုခက်ခဲနဲ့နေပေမဲ့လို့လည်းဦးဇင်းတို့ပေးတတ်ပေါင်းတော်ကောင်းတို့ကြိုးစားပြီးတော့လေ့လာကြရမယ်ကြိုးစားပြီးတော့သိအောင်ကြိုးစားကြရမှာပဲပြောတဲ့လူကလည်းကြိုးစားပြီးတော့ပြောရမှာပဲနားထောင်တဲ့လူတွေကလည်းကြိုးစားပြီးတော့နားထောင်ရပါမယ်ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ဒုတိယပိုင်းအနေနဲ့တစ္ဆာတရားရဲ့ပြည့်ပြည့်ပုံလေးလေးနဲ့ပုံလေးမြတ်စွာဘုရားအလေးထားပုံတွေကိုပြောပြတဲ့နောက်မှာဒီတစ္ဆာကိုသိခြင်းနဲ့မသိခြင်းညောင်ဖြစ်ပေါ်လာနိုင်တဲ့အကျိုးတရားနဲ့မတိခြင်းကြောင့်ဖြစ်နိုင်တဲ့အပြစ်တွေပေါ့အဲ့ဒါတွေကိုနည်းနည်းလေးဦးဇင်းတို့ဝေဖန်ကြည့်ရအောင်နော်အချိန်ကလေးလေးနည်းနည်းကြည့်ရတယ်တစ္ဆာလေးပါးကိုတိလို့ရရှိနိုင်တဲ့အကျိုးကျေးဇူးများတစ္ဆာလေးပါးကိုမတိလို့ဖြစ်ပေါ်နိုင်တဲ့အပြစ်အနာအဆာဆင်းရဲဒုက္ခများပေါ့အဲ့ဒါဦးဇင်းတို့မြတ်စွာဘုရားရဟန်းတော်တွေကိုဥပမာလေးနဲ့ဟောထားတယ်စိတ်သားတို့တဲ့ရှားရွက်တို့ဖြစ်ရှားရွက်တို့ထင်းရှူရွက်တို့ဖြင့်ရေထုတ်ပြီးတော့ရေခွက်လုတ်ပြီးတော့တောက်မယ်ဆိုရင်ဒါဘယ်လိုမှဖြစ်နိုင်မို့ရဲ့အဲ့လိုပဲတစ္ဆာလေးပါးကိုမသိဘဲနဲ့ဒုက္ခငြိမ်းနေလို့ပြောတဲ့ပုဂ္ဂိုလ်ရဲ့ဇာတ်ဟာဘယ်လိုမှဖြစ်နိုင်မို့ရဲ့ဆိုလိုတာကတစ္ဆာလေးပါးကိုမသိဘဲနဲ့ဆင်းရဲဒုက္ခတွေမငြိမ်းနိုင်ဘူးလို့ပြောတာကြာရွက်တို့ပေါက်ဖက်တို့နဲ့တစ်စုံတစ်ယောက်သောပုဂ္ဂိုလ်ကခွက်ကလေးလုတ်ပြီးတော့ရေထက်ပြီးတော့တောက်ခဲ့တယ်လို့ပြောမယ်ဆိုရင်တော့ဒါယုံလိုက်ပါဖြစ်နိုင်တယ်အဲ့ဒါလိုပဲတစ္ဆာလေးပါးကိုသိလို့ငါဒုက္ခတွေငြိမ်းသွားပြီလို့ပြောရင်တော့ယုံလိုက်ပါဒါဖြစ်နိုင်နေတဲ့ဆိုလိုတာကတစ္ဆာလေးပါးကိုသိမှဆင်းရဲဒုက္ခအလုံးဟာချုပ်ငြိမ်းပါဒီနေရာမှာပဋိဝေဒသိကိုရည်ရွယ်ပြီးတော့ပြောတာနော်အဲ့ဒီပဋိဝေဒသိဆိုတာလည်းဘယ်ကစရလဲအနုဘောဓသိကစရလားအဲ့ဒါလိုဟောထားတဲ့သုတ်တန်တစ်ခုလည်းရှိတယ်နောက်ထပ်ဦးဇင်းတို့မြတ်စွာဘုရားဟောထားတဲ့သုတ်တန်တစ်ခုကုတာကာရသုတ်တံနဲ့ဆိုကြပါစို့တဲ့ပြတ်တက်တစ်ခုတိဆောက်တော့မယ်ဆိုလို့ရှိရင်အောက်ပိုင်းကိုမတိဆောက်ရဘဲနဲ့တိုင်ဒီပါးတွေတောင်မဆိုင်ရသေးဘဲနဲ့အထက်ပိုင်းဘုံဆောင်တွေပြတ်တက်တွေတင်လို့ရတယ်လို့ပြောရင်ဒါဘယ်လိုမှမဖြစ်နိုင်ဘူးတဲ့အဲ့လိုပဲတစ္ဆာလေးပါးကိုမတိဘဲနဲ့ dukkha chok de dukkha ngin ne lo pyo yin da belo ma ma phit nai mu de po lwin aw myet twa bya ga u ma myin myo pe da ba aw bai go ti chok pi lo ma a the bai so da tin lo ya a hoh la a de lo be tissa le ba go ti ma dukkha so da ngin da a de u jin lo pe da paw tu lo paw lo hmat ya ma la tissa go ta ke ma ti de de mya sin ya dukkha ta ke ma ngin mu sin ya dukkha ta ke ngin yin ne so yin tissa le ba go pati weda dikthi ya aw chu sa go ma lo go la lo de a de u jin lo တုတ်တန်ရဲ့ကောင်းစဉ်လေးတွေကိုမှတ်လာရတယ်ပြောတင်တာလေးတွေကြံနေပြမှဆိုလို့ဟုတ်ရဲ့လားဒါကြောင့်တစ္ဆာလေးပါးကိုသိမှသာရင်ဒုက္ခတွေဟာငြိမ်းနိုင်မယ်တစ္ဆာလေးပါးကိုမသိမချင်းဒုက္ခဟာမငြိမ်းနိုင်ဘူးဒါကြောင့်မြတ်စွာဘုရားကရဟန်းတော်တွေကိုတစ္ဆာလေးပါးကိုမသိသေးလို့ငါဘုရားတို့ရောသင်္ခေတတို့ရောတန်တရာကာလမှာရှင်လျားစွာပြေလောကျင်လေကျက်စားခဲ့ရဘူးကြီးလို့ခေါ်ထားတဲ့ဒေသနာတွေအများကြီးမရှိဘူးလားရှိတယ်ဒါကြောင့်တစ္ဆာလေးပါးကိုအ ਨੇ ဆုံးတော့တောတပတိမဉ္ဉံဖြင့်ထွတ်ထွင်းပြီးတော့သိအောင်ဒီသာသနာနဲ့ဒီခန္ဓာမကွဲသေးခင်မှာငါကြိုးစားသင့်တယ်ဆိုတဲ့အတွေ့ကလေးမတွေ့သင့်ဘူးလားတွေ့သင့်တယ်တကယ်လို့သာတောတပတိမဉ္ဉံကိုဒကာဓမ္မတို့ဦးဇင်းတို့တွေ့ရအောင်ကြိုးစားနိုင်လို့တစ္ဆာလေးပါးကိုပရိဝေဒတိထွတ်ထွင်းပြီးတော့သိမယ်ဆိုလို့ရှိတယ်မြတ်စွာဘုရားကဘယ်လောက်ထိဟောထားလဲဆိုတော့ဦးဇင်းတို့နခတိခသုတ်တံဆိုတာရှိတယ်ပြောနေကြပါပဲလက်သေးပြားပေါ်မှာညီမုံလေးတွေကိုတကိုးတော်နဲ့ပြင်ပြီးတော့ဒီညီမုံနဲ့မဟာပတိညီကြီးမှရှိတဲ့ညီမုံဘယ်ရာကများလဲလို့ယဟန်တော်တွေကိုမေးတာမေးတော့ယဟန်တော်တွေကမနိုင်ကျင်လောက်ပါဘူးဗျာဆိုတော့မြတ်စွာဘုရားကစစ်သားတို့တဲ့အဲ့ဒီဥပမာတိုင်းနေသောတပတိမဉ္ဇဉ်ပူဇံကိုရလို့တစ္ဆာလေးပါးကိုထိုးထွင်းသိပြီးတဲ့ပုဂ္ဂိုလ်တယောက်အတွက်ကုန်ခန်းသွားတဲ့ဒုက္ခတွေဟာမဟာပတိညီကြီးမှရှိတဲ့မြေမုံလောက်များတယ်တဲ့။ကျန်တဲ့ဒုက္ခဟာလက်သေးပြားပေါ်မှာရှိတဲ့မြေမုံလောက်ပဲကျန်တော့တယ်တဲ့။ဆိုလိုတာကတစ္ဆာလေးပါးကိုသိပြီဆိုရင်လာမယ့်အနာဂတ်မှာငါဒုက္ခတွေဟာဘလောက်ပဲကျန်တော့တယ်လို့ပိုင်းခြားလို့ဝေဖန်လို့ရပါပြီ။တရားဓမ္မတို့ဦးဇင်းတို့ပုထုရှင်တွေမှာတော့လာမယ့်အနာဂတ်မှာဒုက္ခတွေဟာဘလောက်ကျန်တော့တယ်လို့ပိုင်းခြားသတ်မှတ်လို့မရနိုင်သေးဘူး။နောက်တဲ့မြတ်စွာဘုရားအဲ့ဒီလိုဟိုရှင်းရှင်းတူတဲ့ဥပမာတွေနေရာဒေသပုဂ္ဂိုလ်အားလျော်ဆိုအမျိုးမျိုးဟောတာတာရှိပါတယ်ဟိုမြေကြီးပေါ်မှာကြီးကြီးလောက်ရှိတဲ့မြေကြီးလုံးလေးခုနှလုံးလောက်ချပြီးတော့ဒီမြေကြီးခုနှလုံးနဲ့မဟာပတိမြေကြီးမှာရှိတဲ့မြေကြီးတွေဘုရားကများလဲလို့မေးပြီးတော့ဒီပုံစံထပ်ဟောတာတာရှိတယ်နောက်ပြီးတော့မဟာသမုဒ္ဒရာထဲမှာကြီးတွေဟာ20 30လောက်ပဲကျန်ပြီးတော့ကျန်တဲ့ကြီးတွေအကုန်ခန်းသွားတယ်ဆိုကြပါဆိုတဲ့ခန်းတော်တဲ့ကြီးတွေနဲ့ဒီ20 30တော့ကျန်းနေတဲ့ကြီးဟာဘလို့မှနှိုင်းကျင်လို့မရအောင်ပမာဏကွာခြားလွန်လှတယ်။အဲ့ဒီဥပမာတိုင်းပဲသစ္စာလေးပါးကိုပฏิဝေဒဉာဏ်နဲ့ထိုးထွင်းသိပြီးပြီဆိုရင်တော့သူ့ရဲ့ကျန်တဲ့ဒုက္ခဟာ20 30မြတ်တော့ရေပမာ။ကုံသွားတဲ့ဒုက္ခတွေဟာခုနတုန်းကသမုဒ္ဒရာကြီးတွေကအာလုံးတော့ရေတွေတစ်ဖွဲ့သာကုန်ခန်းသွားပြီ။ဒါကြောင့်သစ္စာလေးပါးကိုပထမအဆင့်အနေနဲ့သိပြီးပြီဆိုရင်ပဲအ ਨੇ ဆုံးအများဆုံးခုနှစ်ဘဝနေပြီးရင်ဒါအငြင်းငြင်းရတော့မယ်အချမ်းသာကြီးချမ်းသာရတော့မယ်ရှစ်တို့သာလည်းရှိတယ်နောက်တို့ဆိုတာမရှိဘူးအတက်စရာမကောင်းဘူးလားအေးကြိုးစားရမှာနော်ဒါတိစ္ဆာလေးပါးကိုသိခြင်းညောင်းဒါကတော့ပရိဝေဒအဆင့်ပေါ့နော်အဲ့ဒီပရိဝေဒအဆင့်ဆိုတာလည်းခုနကတုန်းကစဉ်းစားခြင်းစဉ်းမြင်ခြင်းကြိုးစားခြင်းအထောက်ချင်းဆိုတာနဲ့ကင်းပြီးတော့ဖြစ်နိုင်ပါလားမဖြစ်နိုင်ဘူးဒါမြတ်စွာဘုရားကတိစ္ဆာလေးပါးကိုသိခြင်းရဲ့အကျိုးကျေးဇူးဟာဘလောက်ကြီးတယ်လဲဆိုတာကိုကျန်တဲ့ဒုက္ခနဲ့ကုန်တဲ့ဒုက္ခကိုနှိုင်းရှင်ပြီးတော့ပြောပြတာ။တရားဓမ္မတို့ဥရှင်တို့ကုထုရှင်တွေမှာတော့မလုံနိုင်နဲ့မလုံရဲတဲ့အကုတ္တဆိုတာလည်းအခုချိန်ထိမရှိသေးဘူး။လုံခွင့်ကြုံရင်လုံအောင်ပါ။ဟုတ်ရဲ့လား။မလုံရဲတဲ့အကုတ္တမရှိတဲ့အတွက်ကြောင့်မလုံနိုင်တဲ့အကုတ္တမရှိတဲ့အတွက်ကြောင့်မဖြစ်နိုင်တဲ့ဒုက္ခလို့လည်းမရှိဘူး။ဖြစ်ကျင်တဲ့ဆင်းရဲဖြစ်အောင်ပါပဲ။ဟုတ်လား။အတိတ်တဏ္ဍာရကပြုခဲ့တဲ့အကုတ္တတွေကလည်းမပေရသေးဘူး။နောက်မှလည်းအကုသိုလ်ပြုခွင့်ဆိုတာကလည်းအနုတ္တရာကရှိနေတော့ပြုခွင့်ကြုံရင်ပြုအောင်မှပြောခွင့်ကြုံရင်ပြောအောင်မှတွေးခွင့်ကြုံရင်တွေးအောင်မှအဲ့ဒီအချက်တွေအဲ့ဒီအကြောင်းတရားတွေကိုကြည့်ပြီးတော့ရရှိမဲ့အနာကဒုက္ခအကျိုးတရားတွေဟာဘလောက်ပါလို့ကန့်တတ်လို့မရနိုင်ဘူး။ဒါကြောင့်တစ္ဆာလေးပါးကိုသိအောင်ကြိုးစားကြဖို့မလိုဘူးလား။လိုတယ်။နောက်ပြီးတော့ဦးဇင်းတို့ဒန္တတုတ်ဆိုပြီးတော့ဟောထားတယ်။အဲ့ဒါကဘာဟောထားတော့ဆိုတော့ယဟန်တို့တဲ့ဒ တို့တစ်ချောင်းကိုကောင်းမင်ကိုမြှောက်လိုက်လို့ဆိုလို့ရှိရင်အဲ့ဒီတော့ဟာတေချာပေါ့ဒီကြီးပေါ့ကိုပြန်ကြပါပဲအဲ့ဒါလို့ကြတဲ့အခါမှာအရင်ကလည်းကြခြင်းကြမယ်အပြားကလည်းကြခြင်းကြမယ်ဘလို့ကြလိုက်မယ်လို့တော့မပြောနိုင်ဘူးကြခြင်းတလို့ကြမယ်ပေါ့အဲ့ဒါလို့ပဲသစ္စာလေးပါးကိုသာမသိသေးဘူးဆိုရင်တော့ဒီပုဂ္ဂိုလ်ဟာဤဘဝကနေထိုဘဝကိုရောက်လိုက်တယ်ထိုဘဝကနေဤဘဝကိုလည်းရောက်လိုက်တယ်အကျေတဝန်ပြောရရင်တော့ယုံညံ့တဲ့ဘဝကိုလည်းရောက်နိုင်တယ်မြင့်မြတ်တဲ့ဘဝကိုလည်းရောက်နိုင်တယ်ဖြစ်ခြင်းသာဖြစ်နိုင်တယ်ဘာမှသူ့ကိုတည်ရတည်တမတ်လို့မရသေးဘူးတစ္ဆာလေးပါးကိုမတိသေးတော့စိတ်တွေကမငြိမ်သေးတော့ဘဝတွေလည်းငြိမ်နေလို့ပြောလို့ရမလားမရဘူးဟုတ်လားဒါကြောင့်ကောင်းရင်မြှောက်လိုက်တော့ဒုက္ခအရင်ကလည်းကြာခြင်းကြာလာမယ်အဖျားကလည်းကြာခြင်းကြာလာမယ်အဲ့ဒီဥပမာတိုင်းနဲ့ဒကာမတို့ဥရှင်တို့ဥဒုရှင်ဘဝတစ္ဆာလေးပါးကိုမတိသေးတဲ့ပုဂ္ဂိုလ်ကြီးရဲ့ဘဝတည်းဖြစ်ခြင်းတို့ဗယံပဒဖြစ်နိုင်နေစာလို့ဆိုရင်တော့ဝိနိပါတိကံဘေးပေါ့ဗျာဖြစ်ခြင်းတာဖြစ်နိုင်တယ်လူကြီးတော်ဘုရားကြီးများကတော့ဥပမာပေးတယ်ကောင်းမင်မောအုံးမင်မောကထမ်းမင်မောကထမ်းဒီများဝုံမနဲ့တိုင်းနဲ့ကျွေးကြလာပြီဆိုလို့ရှိရင်ဒီထမ်းဒီဟာဘယ်နာလေးရောက်မှလိတ်နေရလေးရက်သွားမယ်လို့မပြောနိုင်ဘူးဘယ်နာလေးကိုကြာမယ်ဆိုတာလည်းမပြောနိုင်ဘူးကြာခြင်းတို့ကြာမယ်ရက်ခြင်းနဲ့နေရရက်သွားမယ်ပုထုဇဉ်တို့ရဲ့လာရဂတိဆိုတာလည်းအဲ့ဒီတိုင်းပဲအရိယာဖြစ်သွားပြီဆိုရင်တော့သူကအဲ့ဒါလို့မဟုတ်ဘူးအတောင်မှနဲ့ပြည်စုံနဲ့အာဆွမ်းနဲ့ပြည်စုံနဲ့ငှက်တဲ့ကောင်ဟာသူဘယ်အတိုင်းကိုနားကျင်တယ်တိုက်တဲ့အတိုင်းကိုသူနားလို့ရတယ်ဟောအရိယာတွေဆိုတာအဲ့လိုဉာဏ်ပြီးဟူသောအတောင်မှန်ကရှိသွားပြီဟုတ်လားဒါကြောင့်သူတို့မှာတော့စိတ်တဲ့အတိုင်းကိုနားပိုင်ခွင့်ရှိတယ်ညံ့များတစ်ခွေတို့လေဒီဆိုကြီးကတော့အဲ့လိုဥမ္မာပေးတယ်ဒါလည်းပဲတစ္ဆာလေးပါးကိုသိခြင်းနဲ့မသိခြင်းရဲ့အကျိုးအပြစ်တွေလို့ပြောမယ်ဆိုရင်ပြောလို့မရဘူးလားညာတယ်နောက်ပြီးတော့ဦးဇင်းတို့အိန္ဒခီလတုတ်တန်ဆိုတာလေးလည်းရှိသေးတယ်အဲ့ဒီအိန္ဒခီလတုတ်တန်ကဘာပြောတုံးဆိုတော့ယန္တော်တွေကိုမြတ်စွာဘုရားကဟောထားတယ်စေတားတို့တဲ့လောကကြီးမှာတစ္ဆာတရားကိုထုတ်ထွင်းပြီးတော့မသိသေးတဲ့ပုဂ္ဂိုလ်တွေဟာဖြစ်ရဘဝရရခန္ဓာပါတခြားသောတမနာပြမနာတွေကိုဤအရှင်ကတော့တိတိပြလိုက်တာတွေကိုတိလီအောင်တကားဆိုပြီးတော့တခြားသောတမနာပြမနာတို့ရဲ့မျက်နှာကိုမော့မော့ကြည့်ရတယ်တဲ့ဒီဘဝကိုဉာဏ်ကြီးရှင်ဖြစ်ပြီးတော့ကိုယ့်ကိုယ်ကိုအထင်ကြီးကြီးနေပြီလို့နောက်ဘဝမှာဉာဏ်ပညာနှုတ်နဲ့ပြီးတော့လူမြင်တိုင်းအထင်ကြီးပြီးတော့မော့ကြည့်ရတဲ့အခြေအနေမျိုးမရောက်နိုင်ဘူးလားရောက်နိုင်တယ်အခုဘဝလည်းဒကာတော်မတို့ဦးရှင်တို့ဩဒီလူကတော့တော်တော်ကိုသိပုံရတယ်ဆိုပြီးတော့အထင်ကြီးပြီးတော့မော့ကြည့်ရတဲ့မျက်နှာတွေအများကြီးမရှိဘူးလားရှိတယ်တစ္ဆာလေးပါးကိုထုတ်ထွင်းမသိသေးတဲ့ပုံကိုယ်တွေကတခြားသောတမနာပြမနာတို့ရဲ့မျက်နှာကိုဒီရှင်ဟာသိတဲ့သိလိုက်တာကိုသိလျောင်တကားဆိုပြီးတော့မော့မော့ကြည့်ရတယ်တဲ့ပြောထားပုံလေးကဥပမာဗာနဲ့တူလဲဆိုတော့မြေကြီးမှာချထားတဲ့ဝါခွန်းဆိုင်လေးလိုပဲတဲ့တောင်လီလာရင်မြောက်ဘက်ကိုလွှင့်သွားရောမြောက်လီလာရင်တောင်ဘက်ကိုလွှင့်သွားရောသူ့ကိုယ်သူရက်တည်နိုင်တဲ့အနေအထားမှာမရှိဘူးဝါခွန်းဆိုင်ဆိုတော့ပော့ပော့လေးလေပြင်းတောင်လာရမလို့ဘူးလေညင်းကလေးလာတာနဲ့သူကလှုပ်နေပြီအဲ့လိုပဲဒကာမတို့ဦးရှင်တို့ကုထုရှင်တွေရဲ့စိတ်ပိုင်းဆိုင်ရာသိမြင်နားလည်မှုတွေကမနဲ့နေသေးတော့ဟုတ်လားကိုယ်လူအထင်ကြီးဒီလူအထင်ကြီးကိုမဲ့ဘလို့ပုဂ္ဂိုလ်လူပေါ်နေတာတဲ့ဘာဖြစ်တာတဲ့ညာဖြစ်တာတဲ့အစ်အမှန်တွေရှိတယ်လို့အတူရောင်တွေကမရှိဘူးလားရှိတယ်အစ်အမှန်တွေကိုမထိုးလို့ပါဘူးနော်ဥရှင်တို့ဟုတ်လားဟင်းအဲ့ဒါလိုမျိုးမြတ်စွာဘုရားတစ္ဆာလေးပါးကိုမသိသေးရင်တော့ဝါခေါင်းဆိုင်များလို့လေလာရလွင့်ရမယ်ဘဝလို့ဟောတာတစ္ဆာလေးပါးကိုသိပြီဆိုလို့ကတော့ဘယ်တမနာပြမနာတို့ရဲ့မျက်နှာကိုမှမော့ကြည့်ရမလို့ဘူးသူမဘုရားတရားတန်ခါယတနာမြတ်သုံးပါးဟာအမျက်ဆုံးဆိုတာကိုသိသေးသားနားလည်သေးသားတစ္ဆာလေးပါးကိုသိအောင်လုပ်ပေးတဲ့အတွက်ကြောင့်ဘုရားကိုကျေးဇူးတင်လွန်းလို့သူကဂုံပြုပြီးတော့သူ့စိတ်ထဲမှာမျက်နိုးတာဟုတ်လားအဲ့ဒါလိုတစ္ဆာလေးပါးကိုထူးထင်းပြီးတော့သိသေးသားပုံကိုယ်ကြီးကြတော့ဟိုဦးဇင်းတို့ကြီးထဲမှာ9000 7000လောက်နဲ့အောင်စိုက်ထားတဲ့တကားတိုင်းများတန်တိုင်းကြီးများပေါ့နော်အဲ့ဒါကိုကြောက်တည်နေဖို့အပေါ်မှာလည်း9000-9000လောက်ပဲပေါ်နေတယ်။ပေါ်ထဲမှာစိုက်ထားတာလည်းအပေါ်မှာပေါ်တလောက်ကိုစိုက်ထားတယ်။အဲ့ဒီလိုတန်တိုင်းကြီးတွေဟာအရက်လေးမျက်နာကလာတဲ့လေးမုံတိုင်းကြောက်တော်မှလည်းပဲသူတို့မှတုံ့လို့စရာအကြောင်းမရှိဘူး။ဘလောက်ပြင်းထန်တဲ့ဒီတွေပဲတိုက်တိုက်တွတ်တူရက်တည်နိုင်သွားပြီ။ခုတက္ကသမားတို့ဦးရှင်တို့တစ္ဆာလေးပါးကိုမသိသေးတော့ကိုယ်ခြေတော့ပေါ်ကိုမရက်နိုင်သေးဘူးဆိုတဲ့ပမာစကားပုံလိုဖြစ်နေလား။ဟုတ်ရလား။ဟေးကိုစိတ်ထဲမှာကိုအထင်ကြီးမိရားကြီးကိုထင်တယ်လို့ပေါ့လေ ထင်းလို့ကိုလုံနေကြတာထင်းလို့ကိုပြောနေကြတာဟုတ်ရလားဒါကြောင့်မြတ်စွာဘုရားကတစ္ဆာလေးပါးကိုမသိသေးရင်တော့ဘဝဟာဘာအာမခံကြမှာမရှိဘူးဆိုတဲ့အတိတ်ပဲမျိုးပြောထားတာဟုတ်ရလားဒါကြောင့်ပိဋကတော်သူတော်ကောင်းတို့တစ္ဆာလေးပါးကိုထွတ်ထွန်းပြီးတော့သိအောင်ပရိဝေဒဉာဏ်ကိုဥတည်ရပြီးတော့ပါရမီကောင်းမှုတွေကိုဖြည့်ဆည်းဖို့လိုတယ်ဒီတစ္ဆာကမ္မထံကိုလည်းစီရင်ဖို့မလိုဘူးလားလိုတယ်ဒါကြောင့်တစ္ဆာလေးပါးကိုသိရင်သိသလောက်အင်မတန်အကျိုးရှိပဲတစ္ဆာလေးပါးကိုမသိရင်မသိသလောက်ဒကာဓမ္မတို့ဦးဇင်းတို့အကျိုးမေ့ကြလိမ့်မယ်ဟုတ်ရလားအဲ့တော့ဦးဇင်းတို့နောက်ဆုံးတစ္ဆာလေးပါးကိုသိဖို့အတွက်ကြိုးစားတဲ့နေရာမှာဘယ်လောက်ထိကြိုးစားရမလဲလို့မြတ်စွာဘုရားပြောထားတာလေအဲ့ဒီအပိုင်းလေးကိုဦးဇင်းတို့နားထောင်ကြည့်ကြအောင်စို့နော်ဦးဇင်းတို့သီလတုတ်တံမှာမြတ်စွာဘုရားကတစ္ဆာလေးပါးကိုသိဖို့အတွက်ဘယ်လောက်ထိကြိုးစားသင့်တယ်လဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါမြတ်စွာဘုရားဟောထားတာကိုဘ ਹੁ တုတ္တရသည်ခြင်းတို့ဦးဇင်းတို့ပြောပြတာပါ။ဦးဇင်းတို့လည်းပဲကျင့်ကြံနေတဲ့အနေအထားမျိုးကိုမရောက်သေးပါဘူးဟုတ်လား။ဟိုစကားတွေကသိပြီးနေတော့အထင်ကြီးမှဆိုလို့နော်။ဒါမြတ်စွာဘုရားဟောထားတာကိုရိုးရိုးလေးဦးဇင်းတို့ပြောပြတာဟုတ်ရဲ့လား။လေးမဲ့တဲ့တရားတွေမှာဘ ਹੁ တုတ္တရှိသည်ခြင်းနဲ့စေတနာပါပဲ။နော်ဒကာကြီးမိုက်ကြ။အဲ့ဒီသီလတုတ်တံမှာမြတ်စွာဘုရားကဘယ်လိုဟောထားလဲဆိုတော့ခြေသားလိုတဲ့ခေါင်းကိုမီးလောင်လို့ကိုဝတ်ထားတဲ့အဝတ်ပစိုးကိုမီးလောင်လို့အဲ့ဒါလိုဘေးကြီးခြိုက်လာပြီဆိုလို့ရှိရင်တင်ခြေသားတို့မလုပ်ကြမနေတဲ့ကိုကောင်းကဆံပင်ကိုမီးလောင်နေကိုဝတ်ထားတဲ့အိမ်ကြီးကိုမီးလောင်နေဆိုရင်မလုပ်ကြမလဲလို့မေးတာအဲ့လိုမေးတော့ယဟန်တော်တွေကဟာကျန်တဲ့အလုပ်တွေကိုပြစ်ချပြီးတော့အဲ့ဒီမီးငင်းဖို့အတွက်အရေးကြီးစိုးစားရမှာပဲအဲ့ဒီအချိန်မှာအဲ့ဒီမိငိမ့်ဖို့အတွက်ပဲပြင်းထန်တဲ့ဆန္ဒစိတ်ရောကိုယ်ရောနှက်ပြီးတော့ဒါကိုပဲကိုငိမ့်တတ်ဖို့ကြိုးစားရ။အဲ့ဒါမြတ်စွာဘုရားဘယ်လောက်ထိဟောတော့ဆိုတော့အဲ့ဒီမိကိုငိမ့်တတ်ဖို့ကိုလေးလီရှုလိုက်ပါအောင်နဲ့ဟော။အဲ့ဒီလိုလေးဟောထားတာအဲ့ဒီမှာပဲတွေ့ရတယ်။ဒီပြနေရာလဲစီကောင်းရှိမယ်ပေါ့နော်။ဥစဉ်တော့မနှံ့ဆက်တာလဲဖြစ်မယ်ပေါ့ဟုတ်လား။အဲ့ဒီခေါင်းမှာလောင်နေတဲ့မိဝတ်ထားတဲ့အဝတ်အင်းကြီးကိုဆွဲလောင်နေတဲ့မိကိုလေးလီရှုပြီးတော့အဲ့ဒါထက်အကြီးအကျယ်တစ္ဆာလေးပါးကိုသိဖို့ကြိုးစားပါလို့တောင်းခေါ်တာ။ဓမ္မစွာဘုရားကတော့သူ့စိတ်ထဲမှာတစ္ဆာလေးပါးကိုသိဖို့ဘလောက်တောင်အကြီးကြီးနေတယ်လဲဆိုတာကိုခံမှန်းလို့မရဘူးလား။ရတယ်ဒါကြောင့်ဥစဉ်တရားကောင်းရင်တတ်တာကတစ္ဆာသိဖို့အကြီးကြီးဆုံးလို့တတ်တာ။ဒကာဓမ္မတို့ဥစဉ်တို့ကတော့ကိုဉ္ဉဏ်လေးနဲ့ကိုစဉ်းစားမိတယ်လို့လေးကိုအဖြစ်ထုတ်ပြီးတော့ကိုကြည့်ရင်လည်းအကြီးကြီးနေကြတာပဲလေ။ကိုလည်းပဲအကြီးကတော့ကြီးကြတာပဲမဟုတ်လား။ကြည့်တာပဲနော်ကိုကြီးကြီးနဲ့အရေးကြီးတာပဲဟိုဥစဉ်ကပော့ပော်လေးတခါလေးတွေးကြည့်တယ်ဩလူတွေဆိုတာကြီးကြီးနဲ့အရေးကြီးတာသမင်းစားနေရင်သမင်းစားဖို့အရေးကြီးတာပဲဟုတ်လားရေစားနေရင်ရေတောက်ဖို့အရေးကြီးတာပဲဒါဥပမာပြောတာပါဒီတင်ကိစ္စတွေလည်းပဲကိုလူချင်းသားလူချင်းနေပြီဆိုရင်တော့ရဖို့အရေးကြီးမှာပေါ့မကြည့်မနဲ့ဖြစ်နေပြီဆိုရင်တော့ပော့ကွဲလိုက်ဖို့ရကအရေးအကြီးဆုံးဖြစ်နေမှာပေါ့ပြောကိုပြောရမှာငါကျင်တတ်မယ်ဒါပဲပြောကျင်နေတာအဲ့ဒါအရေးကြီးဆုံးပဲမောင်းတင်နေတာဟုတ်လားအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့အရေးကြီးတယ်ဆိုတဲ့နေရာမှာဘယ်ဟာအရေးကြီးတယ်လို့တရတိသတ်မှတ်ချက်မရှိဘူးတဲ့ပြောရရင်တော့လောဘဒေါသအားလျော်စွာအဲ့ဒီအချိန်မှာဖြစ်တဲ့ကိလေသာရဲ့ခိုင်းစေမှုဟာဒကာဓမ္မတို့ဦးဇင်းတို့ဘဝမှာအရေးကြီးနေတာပဲဟုတ်တယ်မို့လားအဲ့ဒါမြတ်စွာဘုရားကတော့ကိလေသာခတ်သိမ်းကုန်ခြင်းပြီးတော့မှန်ကန်တဲ့အမြင်ကိုအဖြစ်ခံပြီးတော့ပြောထားတယ်ဘဝမှာအရေးအကြီးဆုံးကတစ္ဆာလေးပါးကိုသိဖို့ပဲလောင်းနေတဲ့မီးကိုလေးလျူရှုပြီးတော့တစ္ဆာလေးပါးကိုတိအောင်လုပ်ပါလို့ဟောထားတဲ့ဒေသနာတော်ကိုတိတိကျကျစဉ်းစားကြည့်ပါ။ဘာအရေးကြီးဆုံးလဲဆိုတာပေါ်မလာဘူးလား။ပေါ်လာတယ်။တစ္ဆာလေးပါးကိုတိဖို့တာလည်းအရေးကြီးဆုံး။အဲ့ဒါဦးဇင်းတို့သီလတုတ်တံမှာတွေ့ရတဲ့စကားတော်ပေါ့။နော်။နောက်ပြီးတော့ဦးဇင်းတို့တတိတတတုတ်တံဆိုတာရှိတယ်။တတိတတဆိုတာကလှံပေါင်းတရာလို့အဓိပ္ပာယ်ရတယ်။တတိတတတတိဆိုတာကလှံပေါ့တတဆိုတာကတရားလှံပေါင်းတရားအဲ့ဒီမှာယဟန်တော်တွေကိုမြတ်စွာဘုရားဘာဟောတယ်ဆိုတော့ခြေသားတို့တဲ့တစုံတယောက်သောပုဂ္ဂိုလ်ကမင်းမနဲ့ခင်းမှာလှံပေါင်းတရားနဲ့အချက်ပေါင်းတရားလှံအချက်ပေါင်းတရားဖြင့်မင်းအနှိမ့်ဆက်ခံရမယ်နေ့လည်ခင်းမှာပဲလှံအချက်ပေါင်းတရားဖြင့်မင်းအထိုးဆွားခံရမယ်ညနေခင်းမှာလည်းပဲလှံအချက်တရားဖြင့်မင်းအထိုးဆွားခံရမယ်အဲ့ဒါဘလောက်ကြာကြာအထုခံရမှလဲဆိုရင်နှစ်ပေါင်းတရားတဲ့အသက်တရားအသက်ရှည်တဲ့လူပေါ့အဲ့ဒါတရက်တရက်ကိုနှံချက်300ပေါ့နော်တရက်တရက်ကိုနှံချက်300နှစ်ပေါင်းတရားမင်းအထုခံလို့အဲ့ဒီပုဂ္ဂိုလ်က Mình đi lô đàn nè, tí ghe gỗ chết đông yà, nếp bóng tí à, thú khám mê xô lô chi yên. Mình tí xà lì bà, tí à lì nế lụ tí dung điêu bà lạp dô mê xô yên. Ê ra vãn nhau vãn đà, nàng à thú khám lại bà đế, nhé xoan phía là. Nó, tí ghe gỗ chết đông yà, nếp bóng tí à, thú khám lại bà, chân nế đế. Thả ưu dân ngạc, dân dạ lì nè nà lì ông chô là nó. Chân nế đế, tí xà lì bà gỗ tí mê là xô lô chi yên. Tí ghe gỗ chết đông yà, nếp bóng tí à, thú khám lại bà. Phát biểu lên chỗ đó, thì cái lúc đó tất cả đi qua của mất đi vui số lời chi nhỉ? Nào là mấy anh nào cả đúng hộ đấy cả là đúng mà, chỉ khi đấy giờ đi của mang sát chi bị đó, nào là mấy anh nào cả mà đâu cả đi, cái lúc kia đi đấy chỗ đó, bạn cha đâu, mẹ cha đâu đi đấy, có khác khác gì bị đó bây giờ là đi, làm thu khai ra đâu, trả khu khai ra đâu, bảo sinh này khu khai ra đâu, bây giờ là bỏ qua đi, ở đây là gì? Thì nhất bây giờ bây giờ của làm chết đông nhà thì nhà gì xử lý? Thầy chẳng thí lưu 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 tích xa lì bà gù tì mẹ sửa lùi xì yên. Vâng yào vâng đà, lạc khả lạy bà rè. Ở đà gù xin nè yếp xít đề lù, mà dô đề mù rè, ở đà chẳng nà rè lù đọng dô đề nè rè. Ở đà lù đọng dô thả là. Hâu là. Ở đà đi tì tà ngà tà gà rà mà rù ưu xin lù. Nhà sọ phía hò thả rè. Tì tà nà rò rì yếp bù nhà sọ phía yếp tà bì nhu đà nhàn nì gù. Ô ý nô, a năm bậc gặp tay yêu của đại sĩ, ít ra gặp tất cả tay yêu thêm mà mong, nít an hour gặp tay yêu bari đồ mặt lại. A năm bậc gặp tay yêu thêm. A năm bậc gặp tay yêu thêm. Sì lê an lát xoa đồ tân lia gà lan em bật đập đi ra hốt hạt tội tân nipo. Ku yết tân lia ai, a sáng, mất tinh nành, mầm nhìn nành lọ ông, sì lê an lát đi. Eri chất đi nè hốt hạt tội tân sĩ. Eri a năm bậc gặp tay yêu mặt lại ra 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 đi nè, đi 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 bây giờ năm đó các đại yêu mà phi đề lu mi đề lu khi à bồ tát gia khăn nam mà có chết đến nhân nuôi bồ tát này quỳ quỳ à lu ngũ trụ lu cha là đệ nhị gì đi ha sư tha lu nhân gia mới suy nhân tâm địa lý trên này các gì đệ nhà đệ sư bi lo ắt tu tu đàm hóa tha là gì đệ nào bây giờ bây giờ khi ra tu đàm hóa ô âm yếu yếu lo âm mi đi nhân nô bồ sư bây giờ ai đi nô gì đi ha tâm địa gì thiền nhà đệ lý sản chế độ là mấy lý sản mì ăn nô vô số mà bỏ nhá, lưu chế độ là lưu ăn mì ăn nô vô số mà bỏ. Ở đây nô gì đấy hả? Tôi muốn đi ăn lấy mà chỉ để gì để thế nhà để đấy. Bố con là tôi đã mà đâu, thì các cái vàm chế độ bảo vệ mà đâu, ta yếu gì để bảo vệ, yếu gì để bảo vệ mà bảo đi nữa. Ở đây yếu gì vô số thà đâu, nhà mới được đấy. Vì bố là trồng thế trồng miếng này luôn, nghe xong phải hỗ trợ ra đây xí đấy. Ở thứ thứ nhất, ôi trên đầu thấy là gì à? Câu này tâu đàn được khu ba rồi. Tinh tâm bất đạt tâu đàn là gì đấy? Bảo hàm tông chi cũng nhà soạn thiền hội thảo. Ở đây tâu đàn mà bảo hội thảo rồi, chết đau rồi đấy. Ở với gia này tên nào của chi khăn thà đấy, chết đau rồi để được được. Nam thì à, cả là đi chi lấy à cái là gì? Bảo lâu thì chi lấy à lấy số số lô chi này. Để giống được khu đó thì chưa đâu bao giờ mà, có ở chỗ khai nhà luôn. Ở đây không chỉ là cái yếu chỉ là tuổi ha, tôi muốn đi ăn đi thêm mà chỉ để gì thêm nhà để lo khổ đấy. Ở đây mà làm như sau kia là đi dậy đi lên để khổ đấy vậy. Bây giờ nó nói chuyện lo, nói không có chắc khăn nhà đi. Chuyện chỉ đó chuyện không có chắc khăn nhà đi. Ở đây thì mà yếu chỉ là tuổi, nó đồ đồ xây đồ chết đồ vật đồ tâm mê nó như sau kia ở đây mà khổ thà đấy. Ở đây lo giống như là bỏ đi, thì làm mà lo bây giờ lo giao đi đó. Lo ra đi anh em chuyện của khăn nhà đó. Tập sẽ khai ra ra đi, không chỉ vô là. Tại lý sản xin chuyện này là sao lô gặp chết đẹp rồi chẳng. Á chí đẹp tất đồ hóa, á nghề đẹp tất đồ hóa của sao lô. Để bên ngã bọc chá lô, thoát chá là đẹp tùy đi, không chỉ vô là. Chỉ đẹp. Ở đây tùy đi vô là, sưu thả lô giá mê chơi. Tâm bố đi à lý thêm mà chỉ đẹp gì thêm nhá đi. Ở đó khuôn nào mà, tí nhé cô năng chết tông nhà, nế bóng tế à, thú khăn lại bà, tức xa tí mê chơi yên chú đẹp giá hà, chú đi chì mê đoà vô là. Chỉ tỏa đẹp. Ở đây năm đó các thầy đã nói nhanh chóng đi rồi, nào lấy chi vụ, hiểu vậy à? Ở đây ông nói, thầy đã bảo tôi rằng nó, ở đây lúc trước anh em bắt được đi rồi, nhớ cho phải thấy thế mà, bắt lúc gì đấy gì, tất đồ vào đấy, đi vụ lúc ở đây lấy số rồi, không biết chết để ở đâu, thấy thế mà ông nói vậy, câu này mà xung bì ra đi đấy, thầy đã bảo tôi rằng nó chụp giả, hiểu vậy à? Ê, đa giang, thì trước anh đi vào cái đi vụ ở đây. Tức giả lý vã gồ tí ảnh lâu nảy nghệ bó ạ. Tức giả lý vã gồ tí ảnh lâu nảy nghệ ạ chi nì gong lì. Thế ra là mắt được cái nửa khu chấu nì đấy. Ở đây chấu nì đấy ạ khai mà. Á chú mạnh đẹp chú ta lại phụ mình lưu là. တို့တယ်။ဒါခုနကတုန်းကပြောခဲ့တဲ့စကားအစင်လေးဟာအော်တို့ကြိုးကြိုးစားစားလုပ်ရမယ်အချိန်ဆိုတာလေးကိုတွေးမိဖို့တွန်းအားပေးတဲ့စကားတွေဒီပါပဲ။ဟုတ်တယ်မလား။ဘုရင်ပြောလိုက်တာတွေဟာသစ္စာလေးပါးကိုသိဖို့အတွက်တို့လုံးချင်းကြံပြီးပေါ်ပေါ်ရော်ရော်နေဖို့အချိန်မဟုတ်ဘူးဆိုတဲ့အတိတ်ပဲကိုတက်ရောက်ဖို့ပြောနေတာပဲဟုတ်လား။အဲ့တော့ဦးဇင်းတို့ဒီအခွင့်အရေးတစ္ဆာလေးပါးကိုသိအောင်လုပ်နိုင်တဲ့အခွင့်အရေးဆိုတာလေးနဲ့ပတ်သက်ပြီးတော့လည်းပဲဒီတစ္ဆာတန်ရုပ်မှာဟိုဦးဇင်းတို့စိတ်ကလယုဂတုတ်တန်ဆိုတာရှိတယ်။ဟိုတုတ်တန်ရဲ့နာမည်လေးတွေကိုလည်းဦးဇင်းကဗဟုတုတပြောခြင်းကျင်လို့ပေတတုကိုပြောနေတာဟုတ်လား။တရားကပေတတုကကြားဖို့ပြီးသားလေကံသဘောပေါက်ဆိုရင်ဒါကြားဖို့သွားပြီသိသွားပြီဟုတ်တယ်မဟုတ်လားအဲ့ဒါသူကအဲ့ဒီတုတ်တန်ကပထမတုတ်တန်ဒုတိယတုတ်တန်လို့နှစ်ခုရှိတယ်ပထမတုတ်တန်ကျတော့ဘာဟောထားတယ်ဆိုတော့ဉာဏ်တော်တွေကိုစစ်သားတို့တဲ့သမုဒ္ဒရာထဲမှာမျက်စိနှစ်ဖက်အစုံပြက်နေတဲ့လေကံတစ်ကောင်ရှိတယ်ဆိုကြပါစို့တဲ့အဲ့ဒီလေကံကြီးကသမုဒ္ဒရာရှင်မျက်နှာပြင်ပေါ်ကိုနှစ်တရာရှိမှတစ်ကြိမ်ပဲတက်တယ်နှစ်တရာမှတစ်ခါပဲပေါ်တယ်ပေါ့သူကအဲ့ဒီသမုဒ္ဒရာထဲကိုဟိုအပေါက်တစ်ပေါက်ရှိတယ်သဘောပြားတစ်ချောင်းကိုပြစ်ချလိုက်တယ်သဘောပြားဆိုတော့ဒီပေါ်မှာပေါ်လို့ပေါ်လို့နဲ့လင်းငင်ရာ၊ကလိုင်းပုတ်ရာကိုမျိုးကျင်ရာမျိုးမှာပေါ်ဥတည်ခြင်းမရှိအဲ့ဒီသဘောပြားရဲ့အပေါက်ထဲကိုမျက်စိနှစ်ဖက်ကန်းနေတဲ့လက်ရဲ့ခေါင်းဟာစွန့်မိဖို့ဆိုတာလွယ်ကူသလားလို့မေးတာအဲ့တော့ရဟန်းတော်တွေကမလွယ်ပါဘူးဗျာတဲ့သမုဒ္ဒရာကြီးကလည်းအကျဲကြီးလက်ကန်းကြီးကလည်းခြေထဲမှာသွားခြင်းရာသွားမပြီးတော့ပေါ်တာကလည်းနှစ်တရာပြန်မှတစ်ချိန်ပဲပေါ်တယ်ဒီသဘောပြားရဲ့အပေါက်ရှိတဲ့သဘောပြားကလည်းလွင့်နေရလွင့်မျောနေရမျောမယ်ဘယ်ဒီမှသူတို့နှစ်ခုတိုက်ဆိုင်မယ်ဆိုတာကတော်တော်ကိုခံမရခက်တဲ့ကိစ္စမလွယ်ပါဘူးဗျာတဲ့အဲ့ဒီမျက်စိနှစ်ဖက်အစုံပြက်နေတဲ့လက်ကန်းကြီးသဘောပြားကိုစွန့်မိဖို့မလွယ်ပါဘူးတဲ့အဲ့ဒီဥပမာတိုင်းနဲ့ရှင်းသားတို့တဲ့အကယ်၍အပေလေးပါးဆိုတာကိုရောက်သွားပြီဆိုလို့ရှိရင်တဲ့အဲ့ဒီအပေလေးပါးကပြန်ပြီးတော့လွတ်မြောက်ဖို့ဆိုတာအင်မတန်ခေရင်နေတဲ့အဲ့ဒါကိုပြောကြရင်တော့အဲ့ဒီဥပမာကိုပြတာ။ဘာဖြစ်လို့အပေကုံရောက်သွားရင်လွမြောက်ဖို့ခရင်နေလို့ပြောရတယ်လေဆိုလို့ရှိရင်အပေကုံဒီနိုင်ရာသာဖြစ်တယ်တဲ့။ကုသိုလ်ဖြစ်ခွင့်သိပြီးတော့မရှိဘူး။အကုသိုလ်တွေနဲ့ပဲအချိန်ကုန်တဲ့ဘုံဘဝဘုံဌာနမျိုးဖြစ်တယ်။ဒါကြောင့်အင်မတန်ညှဉ်းနှွမ်းတဲ့အင်မတန်ယုံညံ့တဲ့တတ္တဝါတွေဖြစ်တဲ့အတွက်ကြောင့်သူတို့ပြန်ပြီးတော့လွမြောက်ဖို့ဆိုတာတော်တော်ကြီးကိုခရင်နေဆိုတဲ့အတိတ်ပဲ။အဲ့ဒါပထမသုတ်တန်မှာအဲ့လိုဟောတာ။ဒုတိယသုတ်တန်ကျတော့အဲ့လိုမဟုတ်ဘူး။အဲ့ဒီလက်ကန်းနဲ့သဘောပြားပေါက်ကတော့တူတယ်နော်လက်ကန်းကလည်းသွားခြင်းရသွားမယ်သဘောပြားပေါက်ကလည်းညှို့ခြင်းရညှို့မယ်နှစ်ပေါင်းတရားကြမှာလက်ကရင်းမြတ်နေပြန်မို့တက်တယ်သူတို့တွေ့ပြီးတော့စွန့်မိဖို့ဆိုတာအကြောင်းညှို့မှတကယ်ကိုအကြောင်းညှို့မှဖြစ်နိုင်တဲ့ကိစ္စအဲ့တော့မြတ်စွာဘုရားဘာချက်ပြောလဲဆိုစစ်သားတို့တဲ့လောကကြီးမှာလူအဖြစ်ကိုရဖို့ဆိုတာတကယ်ကိုအကြောင်းညှို့မှရတာပါဟောသောတာတုံးကအပေလေးပါးကရောက်သွားရင်လွမြောက်ဖို့ခဲရင်းတယ်ဆိုတာကိုဥမာပေးတာနော်အခုကကြတော့ပါတော့လူဘဝရဖို့ဟာအဲ့ဒီလက်ကန်းကြီးဟာထိုးပြပေါက်ကိုစွတ်မိဖို့တဲ့ခဲရင်းတယ်ဆိုတဲ့အတိတ်ပဲနော်လူဘဝဟာလည်းပဲအကြောင်းညီညွတ်မှရတယ်ဖယားအဖြစ်ဖယားပွင့်တယ်ဆိုတာကလည်းတကယ်ကိုအကြောင်းညီညွတ်မှပွင့်နေတာခဲရင်းလွန်းနေပေါ့နော်အဲ့တော့ဖယားပွင့်ပြီးတော့ဒီဓမ္မဝိနည်းကိုနာကြားခွင့်ရဖို့ဓမ္မဝိနည်းထုံးကားဖို့ဆိုတာကလေတကယ်ကိုအကြောင်းညီညွတ်မှဖြစ်နိုင်တာပါတဲ့ခုတည်းကဓမ္မတို့ဦးဇင်းတို့အကြောင်းတွေကတကယ်ကိုညီညွတ်နေတဲ့အချိန်ပါပဲတကယ်ကိုညီညွတ်နေလို့ဓမ္မတို့ဦးဇင်းတို့အတွက်ကိုလုံးမယ်ဆိုရင်မမျှော်မှန်းနိုင်တဲ့အကျိုးကျေးဇူးတွေရနိုင်တဲ့အခွင့်အရေးကိုဒါလည်းဆုလက်ကန်ရထားတာပဲဒီအချိန်မျိုးမှာဒီအခွင့်အရေးနဲ့တန်တဲ့အလုပ်ကိုလုပ်မလားသူမဟုတ်ဒီအခွင့်အရေးနဲ့မတန်တဲ့အလုပ်ကိုလုပ်မလားဆိုတာကတော့ကိုယ့်ရဲ့ယုံကြည်မှုတရားတရားကိုယ့်ရဲ့သိတဲ့ဉာဏ်ပညာကိုယ့်ရဲ့လုံလဝရိယဓာရီပေါ်မှာမူတည်တာပေါ့နော်ခုတအုပ်ချင်းတို့ပြောတာတွေကတရားတရားတွေကိုတိုးစေဖို့လုံလဝရိယကိုညှင့်စေဖို့ဟောဒါဒီလိုရှိတဲ့ဆိုတဲ့အသိဉာဏ်ကိုကြီးစေဖို့ဒါအုပ်ချင်းတို့လည်းပြောကြရတယ်ဒကာဓမ္မတို့လည်းနားထောင်ကြရတယ်ဒါဒီတိတ်တည်းမှာအာဆုံးပေါအောင်လုပ်သွားမဲ့လူမပါဘူးလို့ပြောနိုင်မလားဟုတ်ဦးဇင်းကတော့ဒါတခါတလေစဉ်းစားမိတယ်။ဩဒီတဲကကို့ထက်အများကြီးတာတဲ့လူတွေအများကြီးပေါ်မလာဘူးလို့လည်းပြောနိုင်ဘူးလို့အဲ့ဒီအတွေ့လည်းရှိတယ်။ဟုတ်လား။လူတွေရဲ့ပါရမီဆိုတာကသိဆန်းတာဗျ။အခုလုံးလုံးစေအနေအထားအမြင်တော့ကိုကြည့်ပြီးတော့ဒီလူဟာဘယ်အဆင့်မှလို့သတ်မှတ်ဖို့ဆိုတာသိခဲရင်လေ။ဟုတ်လား။အဲ့ဒီအတွင်းမှာသူပါလိလုတ်ခဲ့တယ်ဆိုတာဘယ်သူမှသိနိုင်တာမဟုတ်ဘူး။ ဟုတ်ရလားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့လေးနဲ့တဲ့မြင့်မြတ်တဲ့ရည်ကြီးတဲ့တရားဒေသနာတော်တွေကိုနာယူဖို့ဘောမလိုဘူးလားလိုတယ်ခုမြတ်စွာဘုရားကဒါအခွင့်အရေးနဲ့ပတ်သက်ပြီးတော့လက်လွတ်သွားမှာဆိုလို့အမျိုးမျိုးသောဥပမာတွေနဲ့မြတ်စွာဘုရားကပြောလာခုဦးဇင်းတို့ပြောနေတဲ့ဒီတရားဒေသနာတော်တွေကိုပိဋကပေါင်းသူတော်ကောင်းတို့သိချာစဉ်းစားကြည့်ဥပမာမပါတဲ့ဒေသနာရဲ့လို့ကိုမရှိသလောက်ပဲမြတ်စွာဘုရားမို့ခေါ်ရတာနော်ဥပမာမပါတဲ့ဒေသနာမရှိသလောက်ဖဲနော်အကုန်လုံးဥပမာတွေနဲ့ကြီးပြောနေတာဟုတ်တယ်မို့လားအခုလည်းပဲရရှိထားတဲ့အခွင့်အရေးရဲ့ရနိုင်ခြင်းတဲ့အကြောင်းတရားတွေတခင်ကြီးယုတ်မှဖြစ်တယ်ဆိုတဲ့ကိစ္စကိုပုံပေါ်အောင်ပြောလိုက်တာဟုတ်ရလားဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့ရနေတဲ့အခွင့်အရေးကိုတိတိမိမိလုံးချဖို့အရေးမကြီးဘူးလားအရေးကြီးတယ်အနှစ်ချုပ်ပြီးတော့ပြောရရင်တော့ဘဝမှာတစ္ဆာ၄ပါးကိုသိဖို့ရာအရေးကြီးဆုံးလို့ပြောတာပါအဲ့ဒီအကြီးအကျယ်ဆုံးဖြစ်တဲ့တစ္ဆာလေးပါးကိုသိကျင်နေဆိုရင်ဘယ်လိုလုပ်မလဲတရားရဲ့ဤကုန်ပိုင်းရောက်လာပြီအဲ့ဒီတရားရဲ့ဤကုန်ပိုင်းပေါ်တော့ဦးဇင်းတို့သူရိယတုတ်တန်နဲ့အဆုံးသက်ဖြစ်တယ်သူရိယဆိုတာနေမင်းပေါ့နော်အဲ့ဒီမှာမြတ်စွာဘုရားဘာဟောထားလဲဆိုတော့စိတ္တရောတဲ့အရုံတက်လာပြီဆိုရင်တော့တေချာပေါက်ခဏနေရင်နေထွက်တော့မှာပါတဲ့ဒီပဲကနေမထွက်ခင်မှာနေရဲ့ရှိပြီးအရုံရောင်ဆိုတာလေးကပစုံစီရောင်လေးတတ်မလာဘူးလားအဲ့ဒါဆိုရင်တော့ဒီထွက်တော့မသိကြတော့ဘူးဟုတ်တယ်မဟုတ်လားအရုံရောင်ဟာနေရဲ့ခြေပြေးပုပ္ပနမိတ်ပေါ့နော်ပုပ္ပနမိတ်အဲ့ဒီအရုံရောင်လာပြီးရင်နေတိကြပေါက်ထွက်မှာဆိုတာမျိုးလိုပဲတဲ့တကယ်လို့တစ္ဆာလေးပါတည်ခြင်းဆိုတဲ့နေမင်းကြီးရဲ့ခြေပြေးပုပ္ပနမိတ်အရုံလာတယ်ဆိုတာရှိတယ်အဲ့ဒီအရုံဆိုတာဘာလို့ဆိုရင်သမာဓိဋ္ဌိပဲတဲ့သမာဓိဋ္ဌိဆိုတာကအရုံရောင်နဲ့တူတယ်တစ္ဆာလေးပါးကိုသိခြင်းဆိုတဲ့မညံကနေထွက်တာနဲ့တူတယ်လို့အကျေချက်ပြီးတော့နားလည်ရမှာနော်တရားကြီးမိုက်ပြဟုတ်လားအရုံလာပြီဆိုရင်နေထွက်တယ်သမာဓိဖြစ်ပြီဆိုရင်တော့တစ္ဆာလေးပါးကိုသိတော့မယ်အဲ့ဒီသမာဓိဒီပင်နဲ့တစ္ဆာလေးပါးသိခြင်းရဲ့အကြောင်းလို့ပြောလို့မရဘူးလားညာပဲအဲ့တော့သမာဓိကအရေးကြီးတဲ့အနေအထားကိုရောက်မလာဘူးလားအရေးကြီးတဲ့တစ္ဆာလေးပါးကိုသိဖို့အတွက်တကယ်အဓိကကြတဲ့အခရာကြတဲ့အကြောင်းတရားဖြစ်နေတာကိုအဲ့တော့တမ္မာဒိဋ္ဌိဆိုတာဘာတော့ဦးဇင်းတို့တရားပွဲတိုင်းလို့လို့မပြောတဲ့တရားပွဲလို့မရှိသလောက်ပါပဲဒီတမ္မာဒိဋ္ဌိရဲ့အကျတမ္မာဆိုတာကမှန်ကန်တဲ့ဒိဋ္ဌိဆိုတာကအမြင်မှန်ကန်တဲ့အမြင်ဒီသစ္စာလေးပါးကိုသိရင်လည်းပဲဒါတမ္မာဒိဋ္ဌိပါပဲအနုဘောဓဉာဏ်နဲ့တွေ့တော်နေတယ်မှန်ဆနေတယ်သိနေတယ်ဟုတ်လားသို့တော့ဒီနေရာမှာဦးဇင်းတို့တမ္မာဒိဋ္ဌိဆိုတာဘာလဲဆိုလို့ရှိရင်မမြင်တာကိုမမြင်ဘူးလို့သိရင်အဲ့ဒါတမ္မာဒိဋ္ဌိပဲဒီနေ့တန်ရုပ်ပါဠိတော်မှာမမြဲတည်တာရင်ဖြစ်သောယုတ်တရားကိုမမြဲဘူးလို့သိရင်အဲ့ဒါသမာဓိဋ္ဌိလို့မှတ်ရတယ်။မမြဲတည်တာရင်ဖြစ်သောခံစားချက်တို့ကိုမမြဲဘူးလို့သိရင်အဲ့ဒါသမာဓိဋ္ဌိ။အဲ့လိုပဲမှတ်သားမှုသင်ညာစိတ်တော်မှုသင်္ခါရသိမှုဝိညာဉ်ခန္ဓာ၅ပါးပေါ့နော်။အဲ့ဒီခန္ဓာ၅ပါးဖြစ်ပေါ်လာတဲ့တော့ယုတ်တ္တနန္တသဘာဝတရားမှတ်မမြတ်လို့သိမမြဲဘူးဆိုတဲ့သူတို့ရဲ့အမှန်တရားကိုဒကာဓမ္မတို့ဦးဇင်းတို့သိမယ်ဆိုလို့ရှိရင်အဲ့ဒါပါခေါ်မလို့သမာဓိဋ္ဌိအဲ့ဒီသမာဓိဋ္ဌိကတော့စိတ်ထဲမှာတကယ်ကိုကျွမ်းကျင်ကျင်တရားဓမ္မတို့ဦးဇင်းတို့သဗ္ဗေယပရိယတိအရာဘောသိထားတဲ့နည်းကိုကိုယ်တိုင်ဉာဏ်နဲ့လည်းပဲကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေဟာချုပ်ပြောက်ချုပ်ပြောက်သွားနေတယ်ဆိုတဲ့အချက်ကိုရှင်းရှင်းလင်းလင်းသိထားအောင်တော့ကြိုးစားဖို့မလိုဘူးလားလိုတယ်ဒါကထိုက်တဲ့နည်းတရားဓမ္မတို့ဦးဇင်းတို့ကမ္မထန်ဆိုင်ရာဘာဝနာပိုင်းဆိုင်ရာအလုတ်ကိုလှုပ်ထားမှသာလျှင်ဒါကလည်းသိနိုင်မှာတော့အေးလူပြောသူပြောအတိမြလောက်မဟုတ်ဖဲနဲ့ကိုကိုတိုင်းဉာဏ်နဲ့တကယ်ကိုသိတဲ့အတိပေါ့နော်ဖြစ်ပေါ်လာတဲ့ဒီသဘာဝတရားတွေဟာပြီးဆုံးသွားကြတယ်ဆိုတဲ့အချက်ချုပ်ပြောက်သွားကြတယ်ဆိုတဲ့အချက်ဟုတ်လားဒါကိုသိအောင်လေလေလေလာရမယ်ဆင်းလဲဆင်းသားရမယ်ဆင်းလဲဆင်းနေရမယ်ဟုတ်လားအဲ့ဒီနေရာမှာဦးဇင်းတို့ဒီသမာဓိဋ္ဌိဒဂရမတို့ဦးဇင်းရဲ့ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့မမြင်တဲ့သဘောသဘာဝကိုသိမြင်တဲ့ဒီသမာဓိဋ္ဌိဖြစ်ခြင်းနဲ့ဆိုလို့ရှိရင်ဖြစ်တိုင်းဖြစ်တိုင်းသတိဝရိယဉာဏ်ပညာဖြင့်သိသိနေအောင်ကြိုးစားရမယ်။ဒီလားဦးဇင်းတို့သတိပဋ္ဌာန်ဤလို့အတူတူပြောကြပါစို့။သတိပဋ္ဌာန်ဤမှာကာယ ानु ပသနာသတိပဋ္ဌာန်မရှိဘူးလား။ဝေဒနာ ानु ပသနာသတိပဋ္ဌာန်ရှိတယ်။စိတ်ဓာ ानु ပသနာသတိပဋ္ဌာန်ဓမ္မ ानु ပသနာသတိပဋ္ဌာန်ကိုယ်ကာယရဲ့သဘောတဘာဝတွေဖြစ်တိုင်းဖြစ်တိုင်းတိတိတိတိနေမယ်ဆိုရင်ဒါကာယ ानु ပသနာတိပ္ပံပေါ့ကာယ ानु ပသနာတိပ္ပံမှာ level ကအခြေကြီးပြ when it really tida would be the same, Kaya no button are divita. The leva would be the same, Kaya no button are divita. Idiago leva, no, Bellu bones and Yumasu. Be needed to in it, Rale, Idiabata, Papa, Kaya no button are divita, Yola, Pure. Every way some Munian city let the Saji the chin. Don't let Nakota babble. No, Yan at the cool yin bone beetle. Not the one of Yami Mama Hope. But then they don't you assume Yaga, Lutini, and Erabado, Kaya no Badana, to be with him. And we don't know Aduba Bavanari, she did it, Kaya no Badana, to be with him ever. And Kaya no Badana, to be with him, and make Yoga. Go ye, Yoga Yago, Yoga Yahi, look, a man and dying Pira. No? Mari, Turi, Atari, Winyani, Lake Yari, Winyan Suraga, Winyanakana, will you have your Amohuno? Lure Tene, a pepper, ya, hold that Lure Tene. อัตตะตะบงนี้เลยโหอุญญะโนบงนี้ได้บ่พัดผู้เด้อีเวตังวีลังคองดีเด้อลูอยากบ่อนนเน่เด้อลูย้ายตะเผ่ขึ้นนี่เด้อเนี่ยမျိုးကိုလူတယောက်ကကားနဲ့မရရအောင်သွားလိုက်တယ်အဲ့ဒီဒေတာတစ်ခုတုန်းကလူတွေကဒီကားကိုလုံးဝမမြင်ဘူးတိလားအဲ့လိုမမြင်ဘူးတော့ကားကြီးကဝူးဆိုအတန်လဲထွက်နေတယ်ခါမိကြီးနှလုံးထိုးပြီးတော့လူရာကိုလဲသွားတယ်ဆိုတော့အဲ့ဒီကလူတယောက်က เนเนตุรุเรก็ตลอดตีเลยโดยดูว่าดีกาอัตถ์ตายะอัตถ์ရှိရင်ရှိကမီးနှလုံးမှာအဲ့ဒါမျက်လုံးလို့ခေါ်တယ်။ဟောသူကသူနားလဲသူနားလဲဆိုကြိတ်ပြီးတော့မလုပ်နေတော့ရှင်းပြနေတာ။အသက်ရှိဖို့မို့ဒါကြီးကအတန်နေထွက်နေတာပေါ့။လူရာကိုသွားလို့ရမှာပေါ့။သူတို့ကတော့ထင်ကြပါပဲ။ဒီကားကြီးကိုအသက်ရှိတယ်လို့တခါမှမတွေ့ဘူးတဲ့လူကတော့။နော်အခုခေတ်ပစ္စည်းတွေနဲ့ဥမာပေးရင်အလွန်ကောင်းတယ်နော်ဟုတ်လား။ ဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်ခုဒကာမတို့ဦးဇင်းတို့လည်းပဲဒီခန္ဓာ၅ပါးအစုကိုကားကိုအသက်ရှိတယ်လို့ထင်တဲ့လူတွေလိုပဲသိလားတကယ်တမ်းကတော့ဒီ၅ခုပုံမိထားလို့ဒီ၅ခုအစုအဝေးတိုက်ဆိုင်ထားလို့သွာလာပြောဆိုလှုပ်ကိုင်နေလိုက်တာခန္ဓာဆိုတာအစုဝေးမို့လားဒါယူဘက်ခန္ဓာရှိတယ်ခန္ဓာမှုအစုရှိတယ်မှတ်သားမှုအစုရှိတယ်သင်္ခါရခန္ဓာအစုရှိတယ်ဝိညာဉ်အစုမရှိဘူးလားရှိတယ်ဒီ၅ခုရဲ့အပေါင်းပေါ့နော်နာမိုင်းဆိုင်ရာကပိုးတောင်များနေတယ်၄ခုရှိတယ်ဒါကိုအတူထုတ်ပြောရရင်တော့ရုပ်နဲ့နာနဲ့ဒါဒကာဓမ္မတို့ဦးဇင်းတို့ဆုံးပြီးတော့ဆုံးပြီးတော့ဒါမဖြစ်နေတော့ဖြစ်နေကြလားသူတို့ပေါင်းပြီးတော့အလုတ်လုတ်နေကြတယ်ပေါ့နော်ဒီနေ့ရုပ်တရုပ်လေးကပြတယ်ကြည်ပါများလို့ရှိရင်အမလေးငိုတာလည်းတကယ်ငိုတယ်လို့ကတာလည်းတကယ်ကတယ်လို့ဒီရုပ်တရုပ်ကအသက်ဝင်လာတချို့ဒီရုပ်တရုပ်ကတာကိုကြည်ပြီးတော့နောက်ကမင်းသားကငိုတာပဲငိုတာကတော့ဒါပေမဲ့ရှေ့ကကြည်ရင်းနဲ့စွဲသွားတော့ဘာဖြစ်တော့ဆိုတော့ကြည်တဲ့လူတောင်မြင့်ရင်ကြားတယ်ဒီအရုပ်တွေကိုတနာပြီးတော့လူတွေရဲ့အထင်မှားမှုဆိုတာတိတ်ကြောက်ကြောက်ကောင်းတယ်နော်ဟိုဦးဇင်းတို့ကြွားမှနေတော့ကဟိုတဖန်းသိချေကြီးဖောက်တော့မြောင်းပုံတွေလာတူကြတာဦးဇင်းတို့အခုဘက်ဖိုးကြီးတွေနဲ့ကုတ်တာပေါ့လေကိုယ်တော်ဦးဇင်းတို့ရောက်ဘက်ကလည်းတောဆိုတော့ဘယ်မြင်ဘူးပါမတော့အဲ့ဒီအကောင်ကြီးတွေကအသက်ရှိနေသလိုပဲကုတ်ပြီးတော့ဟုတ်လားတခါလေးမောလို့နားနေလို့မျိုးထောက်ပြီးတော့နားနေတာအဲ့ဒါရေးရလို့လို့ပြောတာဒကမာကြီးတောက်ကဟဲ့နေမအညာမအဒုက္ခမြအလုလို့ရတော့တနာလို့တောင်ငိုတယ်တဲ့ပဲဖူးကြီးကိုပါတဲ့တော့အသက်ရှိတယ်လို့ဒါစိတ်ကနည်းနည်းထင်းသွားတာပေါ့ဟုတ်လားဒါကြီးကအမြဲတမ်းလှုပ်နေဒီနဲ့လှုပ်နေတော့ဒါကြီးကဩဒုက္ခမြနေဘူးလို့လည်းမနာရချဘူးတကယ်တမ်းကအဲ့ဒါလိုဟုတ်တယ်လားမဟုတ်ဘူးအဲ့ဒါဘာပြောနေရတာဦးဇင်းကဒီခန္ဓာကိုလည်းဒကာဓမ္မတို့ဦးဇင်းတို့အကြောင်းတရားတွေအကုန်စုံလို့တောင်းနိုင်လာနိုင်ကြောင်းနိုင်ထုံနိုင်လှုပ်ရှားနိုင်တဲ့အတွက်ကြောင့်ဒါကိုအသက်ရှိတယ်အသက်ဆိုတာကအတ္တသဘောမျိုးကိုပြောတာနော်ရုပ်ဇီဝိတနာမ်ဇီဝိတဒီရုပ်တွေနာမ်တွေမပြည့်စုံအောင်ဆက်လက်ပြီးတော့ဖြစ်နေတဲ့ဇီဝိတကတော့ရှိတာပေါ့ဟုတ်လားသို့တော့ဒကာဓမ္မတို့ဦးဇင်းတို့ကအဲ့လိုထင်တာမဟုတ်ဘူးကိုယ်လုံးချင်အလုပ်လို့ရတယ်ကိုပြောချင်အပြောလို့ရတယ်ငါလို့တူလို့အဲ့ဒါလို့အခိုင်အမာထင်ထားတာမရှိဘူးလားရှိတယ်ကားကိုအသက်ရှိတယ်လို့ထင်တဲ့လူတွေနဲ့အင်မတန်တူတယ်လို့ဦးဇင်းကထင်တယ်ဒါဦးဇင်းတို့လည်းအဲ့တိုင်းပဲအဲ့ဒီအထင်မှားတွေကိုပျောက်အောင်ဖြစ်ဆက်ချက်တွေမပါဘဲနဲ့နှုတ်ပယ်ချက်တွေမပါဘဲနဲ့ခန္ဓာရဲ့ဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းအမှန်အတိုင်းသိအောင်ဆိုကြရမယ်အဲ့ဒါတတိပဋ္ဌာန်နည်းရဲ့အနှစ်ချုပ်ပဲအတော့ကာယပိုင်းဆိုင်ရာကိုဒါကာယမျှပဲပူတယ်ဆိုရင်လည်းပူတယ်လို့ပဲသိဘာမှအပေါ်မထည့်နဲ့အရှိအတိုင်းလေးတည့်တဲ့မြင်အောင်ကြည့်တာတည့်ရပြစ္ဆုတ်ပံတည့်တဲ့ဟုတ်လားအေးအဲ့ဒါလိုပဲခံစားချက်တွေသင်ရတယ်ဆိုရင်လည်းသင်ရတယ်လို့ပဲသိချမ်းသာတယ်ဆိုရင်လည်းချမ်းသာတယ်လို့ပဲသိအဲ့ဒါလိုဖြစ်ပေါ်တိုင်းတော့သဘာဝတရားတွေကိုဒလက်ဆက်လိုက်ပြီးတော့တတိဥစည်းပြီးတော့တိတိနေမယ်ဆိုလို့ရှိရင် ဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားတွေဟာချုပ်ပြောက်သွားကြတာဒီပဲဆိုတဲ့အနိစ္စအချက်ကိုမသိရင်လို့ကိုမရဘူးသူလည်းပဲမလို့ဟိုရှုနေတဲ့လူကိုမမြင်အောင်ပုံးနေလို့ကိုမရသိလားလူတယောက်ကိုမျက်ပြမပြတ်လိုက်ကြည့်နေမယ်ဆိုရင်ဒါလူဆိုးလားလူကောင်းလားဟုတ်တာလုပ်တဲ့လူလားမဟုတ်တာလုပ်တဲ့လူလားဆိုတော့သိကိုသိနိုင်တယ်မျက်ပြမပြတ်အောင်တော့လိုက်ကြည့်ဖို့တော့လိုတယ်နော်ဟုတ်လားကိုယ့်ရဲ့အတ္တနမတိကိုယ့်ရဲ့အာဂတိဟောကိုယ့်ရဲ့ထင်မြင်ချက်တွေတော့အဲ့ဒီကိုဝင်ပြီးတော့မဆွတ်ဖက်နဲ့မထည့်နဲ့ပေါ့ဟုတ်ရဲ့လားအရှိအတိုင်းလေးသိအောင်ကြိုးစားရပါဒါကြောင့်တရားဆိုတာအလွန်ရိုးတယ်သိလားလူတွေကအင်မတန်ဆန်းနေတာဆိုတော့ရိုးတာကိုစိတ်မုံသာပဲဖြစ်နေတာဟုတ်တယ်မဟုတ်လားအဲ့တော့မြတ်စွာဘုရားဟောထားတဲ့ဒီတရားတွေကအရှိကိုအရှိအတိုင်းပဲသိခိုင်းတာပဲကြည့်ခိုင်းတာပဲဒါကိုလေ့လာဒါကိုကြိုးစားအဖန်ဖန်တက်တက်ဒါကိုသိအောင်ကြိုးစားတတိဝရိယဉာဏ်ပညာသတိဥရှိပြီးတော့ဝရိယဥရှိပြီးတော့အမြဲတမ်းသိအောင်ကြိုးစားတော့ဟောဉာဏ်ပညာကတဖြည်းဖြည်းနဲ့သိတရားရှိတာကိုသိလာဟုတ်လားအဲ့ဒါဥရှင်တို့အတူချုပ်ပြီးတော့မပြောချင်းနဲ့ကြည့်ပါများရင်သိတရားရှိတာကိုသိလာမှာဟုတ်လားဒါကြောင့်သတိဥရှိပြီးတော့ဒကာမတို့ဥရှင်တို့ခန္ဓာရဲ့အကြောင်းကိုသိအောင်ကြိုးစားကြဖို့မလိုဘူးလားဒီအဲ့ဒါလို့သိလာလို့ရှိရင်အသိတွေကတဖြည်းဖြည်းနဲ့ကြီးလာပြီးတော့ဟောဖြစ်တိုင်းဖြစ်တိုင်းတော့တဘာဝတရားတွေကောင်းတယ်ပဲပြောပြောဆိုတယ်ပဲပြောပြောကျမ်းပါတယ်ပဲပြောပြောခံစားတယ်ပဲပြောပြောရုပ်ပဲပြောပြောနာမ်ပဲပြောပြောဘာပဲပြောပြောဖြစ်လာတာတွေဟာပျက်စီးသွားကြတာချင်းတော့အတူတူပဲအလုံးဟာပျက်စီးသွားကြအဲ့တော့ဦးဇင်းတို့တမာဒိဋ္ဌိဆိုတာကိုယ်ခန္ဓာကိုယ်ပေါ်မှာဖြစ်နေတဲ့ရူဒ္ဒနန္ဒသဘာဝတရားတွေရဲ့မမြဲတဲ့သဘောချုပ်ပြောက်သွားတဲ့သဘောကိုအမှန်တိုင်းသိတာကိုတမာဒိဋ္ဌိလို့ခေါ်တာလို့ဒါကိုဦးဇင်းတို့ကြိုးစားပြီးတော့ရှင်းနေတာဟုတ်လားအဲ့ဒီအချက်ကိုမသိနိုင်ဘူးဆိုရင်တော့ဒီယုံနယ်နေပေါင်းစုပြီးတော့အလုံးလုံးနေတာကိုပဲခိုင်မြဲတဲ့အနေအတ္တရှိတယ်ဆိုတဲ့အနေငါဆိုတဲ့အနေသူဆိုတဲ့အနေအမျိုးမျိုးအထင်မှားပြီးတော့ကိလေသာတရားတွေများလာကြအကြောင်းမရှိဘူးလားရှိတယ်အဲ့ကိလေသာတွေများလာပြီဆိုရင်တော့ကံတွေများမယ်ကံတွေများလာရင်တော့အကျိုးဝိသခန္ဓာတွေများလာပြီးတော့ဒုက္ခကဘယ်တော့မှဆုံးမှာမဟုတ်ဟုတ်ရဲ့လားအဲ့ဒါဦးဇင်းတို့သမာဓိတိအကြောင်းကိုကြိုးစားပြီးတော့ရှင်းပြလိုက်လားဟုတ်တယ်နှစ်မိနစ်သုံးမိနစ်လောက်နေပြီးတော့မှနော်တရားကအဲ့တော့ဦးဇင်းတို့သမာဓိဋ္ဌိဆိုတဲ့အရုံးရောင်လာရင်တစ္ဆာလေးပါးကိုသိတယ်ဆိုတဲ့နေမင်းထွက်လိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့သံဃာကဒီရောက်သွားတာဟုတ်ရဲ့လားဒါကြောင့်ဘဝမှာသာသနာနဲ့ဒီခန္ဓာကျုံနေတဲ့ဆုံးနေတဲ့အခိုက်အတန့်မှာအကြီးအကြီးဆုံးကတစ္ဆာလေးပါးကိုသိဖို့ပါအဲ့ဒီအရေးကြီးဆုံးဖြစ်တဲ့တစ္ဆာလေးပါးကိုပဋိဝေဒဉာဏ်ဖြင့်ထိုးထွင်းသိကျင်တယ်ဆိုလို့ရှိရင်ဒကာဓမ္မတို့ဦးဇင်းတို့နေထွက်ဖို့ဆိုရင်အာယုံအရင်တက်ဖို့လိုတယ်အရုံရောင်အရင်လာဖို့လိုတယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်ဒါကြောင့်တမာဓိဋ္ဌိဖြစ်အောင်ကြိုးစားကြဖို့မလိုဘူးလားအေးအဲ့ဒီတမာဓိဋ္ဌိရင့်ကျက်လာတာနဲ့အမျှတစ္ဆာလေးပါးကိုသိဖို့အတွက်နိကတ်လာတယ်လို့ပြောလို့မရဘူးလားညာတယ်အဲ့ဒီတမာဓိဋ္ဌိခိုင်နိုင်မှမှဖြစ်အောင်ဘယ်နည်းနဲ့ကြိုးစားရမလဲလို့မေးရင်လည်းပဲတတိပဌာန်းနည်းနဲ့ကြိုးစားကြရမှာပါလို့လည်းပဲအရင်တည်းနားလည်ထားဖို့ဖြစ်တတ်ဖို့ကမလိုဘူးလားလို့လေဒါကြောင့်ကိုယ်ခန္ဓာရဲ့ဖြစ်နေတဲ့သဘာဝတွေကတလကျထင်ရှားရထင်ရှားရကိုပြစ်စုံပန်တဲ့တဲ့เนาะမပြင်းမရှိအဲ့ဒါကိုလိုက်ပြီးတော့သိနေတဲ့အလေးအကျင့်ကိုကြိုးစားပြီးတော့ထူထောင်ကြည့်ပါအဲ့ဒါဆိုရင်ခန္ဓာဟာဘယ်လိုသဘောရှိတယ်လဲဒီရုပ်တရားနံတရားဆိုတာဘလို့သဘောရှိတယ်လဲဆိုတာကိုယ်တိုင်ဉာဏ်နဲ့မသိရဘူးလားသိရတယ်ဘလို့ကိုယ်ပိုင်ဉာဏ်နဲ့မမြဲတာကိုမမြဲဘူးဟုတ်တာပဲသူတော်ကောင်းကြီးတွေပြောတယ်မမြဲဘူးဆိုတာတကယ်ကိုမမြဲတာပဲလို့ဉာဏ်ထဲမှာရှင်းလင်းသွားတဲ့ဒါကဓမ္မတို့ဦးဇင်းတို့ကိုယ့်ရဲ့လုံလောက်ဝိရိယပုံမှာမူတည်ပြီးတော့ဉာဏ်ထဲမှာရှင်းလင်းသွားတဲ့အကျိုးရလဒ်တွေမရနိုင်ဘူးလားမရနိုင်တယ်ဒီနေရာမှာရှင်းလင်းတယ်ဆိုတာကဟိုဦးဇင်းတို့ပေးသက်ပေါင်းသူတော်တို့အထင်ကတော့အမျိုးမျိုးရှိတာပေါ့ဆိုကြပါစို့ဟိုတောင်ကြီးတစ်လုံးကိုခလန်းလန်းကနေကြည့်နေဆိုရင်ဒါတောင်ကြီးလို့သိနိုင်ပါတယ်။ဒါလည်းမှန်ပါတယ်။တောင်ကြီးကိုမြင်နေတာပဲ။တဖြည်းဖြည်းနဲ့နီးကပ်သွားတယ်။အော်အဲ့ဒီကြောင့်တော့ဘာဖြစ်လဲလဲ။ဟိုတစ်ပင်တွေပါ၊ကြောက်တုံးကြီးတွေပါသူမြင်ရတယ်။ဟောသူလည်းပဲတောင်ကြီးကိုမြင်တာပါပဲ။ဟုတ်လား။သောသောကသူမြင်တာနဲ့သူကပို့ပြီးတော့ပြတ်သားသွားတယ်။အသေးစိတ်ဆန်သွားတယ်။ရှစ်ဆက်သွားတယ်။ဟာအဖိုးတန်တဲ့အပင်အဖိုးမတန်တဲ့အပင်အပင်ကြီးအပင်တွေဟောအကုန်လုံးသိတယ်။သူလည်းပဲဒီတောင်ကြီးကိုပဲမြင်တာပဲမဟုတ်လားဒါပေမဲ့မြင်ပုံချင်းကတော့မတူဘူးမိစ္ဆသွားလေလေအမြင်ကရှင်းလေလေရှေ့သွားလေလေအမြင်ကရှင်းလေလေဒါကြောင့်ဒီချုပ်ဖြစ်ပေါ်လာပြီးတဲ့နောက်ချုပ်ပြောက်သွားကြတယ်ဆိုတဲ့အချက်ဟာ Every pitching pitching will mean it, a semadama, a new mutile, mupiadamu, shimu, lemu, piano deo, Yamina, a di de, Wuria, a di de, Mudi, Bido, Quatamum, Sinamula, Sinai, Sinai, no? E. Araga, the Ramada Ujendo, the Kerbu, Yabia Bada, Pitema, Sisin Lenin, Yinina, Toyano, Wuria Tanda, ne? We go to the year, the Rada will you be on, Wuria Tanda, ne? Mamma, Mila, Joda, Jabo, Trojiga, I think Joda, Tila, Kuria, Mother Uzinova, Wuria Gale, Madame, Mamma, Yale, Machibu, Erido, Amingale, Machimbu, Hodo to Dora, not do a town that do a jury for no Hoyala, Ada Wuria, Mamma, Nathan, and Yiga, Malone, I know. Jackie, then Jackie's idea, Tamariti, Sura, Mijao, Tamariti, and Majin Keto, Tisariva, Tijin, Sura, Nigale, Matuana, Rupita, Hoyala. ถ้าอย่างเบต้าบอนตระวันเราถึงได้อุจจนุตนาจีเนี่ยจะมีเนี่ยเราเชิญอยู่บีโร่ติสซาตีโบยีจีโร่ลูกของจีนบีโร่ติสซาตันยุปารีโรมาลาจีเดจักรารอดีกูของลูกเชกลีวิสเชกบีโร่นาเบต้าบอนตระวันเราก็อุจจนุเพียวว่าเลยอดีกาจีเจก้าติสซาเดียเนี่ยปัตตบีโร่ธรรมะบุหุตุดาญาติเจเนจีเจปาเฮียนะเอ้มันเด็กเชียมาเราอุจจนุติสซาเดียเนี่ยปัตตบีโร่อดีสิ พวาดูตวะมิงลาระคันดูตวะเทวดาตวะพุทธานุวาเวนะตระทุกขีวันตุติพวาดูตวะมิงลาระคันดูตวะเทวดาตวะธรรมานุวาเวนะตระทุกขีวันตุติพวาดูตวะมิงลาระคันดูตวะเทวดาตวะธรรมานุวาเวนะตระทุกขีวันตุติเตโตมังคันติยานาปิตะปองตระกงโนสาตะอะลุโนตะตวะนันนะรุอา ดาวามิงลาโลกิโลกุตระกองสุริยะมิงลาวาวาติโกวาดูกองสุวามะดุยทิฏฐะมุจจะวาสิระดีดาวาติวดามิมิโตคณะโกมาสังเจณีญาโกนนะมิมิโตอิมาสังเจณีญาโกนนะมิมิโตตังนะมิมิโตกวามาสังเจสังเจณีญาโกนนะมัญญะนะกองนะปองโตกาเลเวสักขันโตกองสุวามะดุยสังโชตโตมุนัยญะวาสิระดีดาวาบุราณุวาเวนะ ကင်းငါဝါလူတဲစုမကပွင့်တော်မူကြတဲ့သုဒ္ဓတာဘဗျာရှင်ကိုတော်မြတ်တို့ရဲ့တခုတေဇောအနုဘောတော်တို့ကြောင့်၎င်းတာဘဓမ္မနုဘဝေနမေလီတံဖူလီတံနေဗံပရိယတိဟုဆိုတော်ဆေရန်တော်တရားတော်မြတ်တို့ရဲ့တခုတေဇောအနုဘောတော်တို့ကြောင့်၎င်းတာဘတံအနုဘဝေနမေကထံလေးရောက်ပလတံလေးရောက်ဆိုတော်ဆေရန်တော်ရိယသံဃာရှင်မြတ်တို့နဲ့တကွာတိလဘုံတမတိကိုပညာကိုလို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံက เสียงของเสียงเนี่ยป้องดูเยอะกว่าเดโซอนุโกโดดุจังละกองตราณียอญญะบะเวคะมะไซฉิงฉิไรฉิงฉิไรทุกข์โกสิ่งเนี่ยจะมาฉันตาเนี่ยสิจะคงดีบวชดูกองสวามะตุยผิดดอมูจะวาสิตะดี